မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ္တသောကြောင့်ရောဆိုရပူဇော်ပရောလိုက်ကြရအောင်နမောတတ္တသကဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တသာသနာတော်နှစ်2555ခုနှစ်မြန်မာတက္ကရာ1383ခုနှစ်ဒေါ်သနင်္လာပြည့်ကျော်10ရက်နေ့ခရစ်တက္ကရာ2011ခုနှစ်စက်တင်ဘာလ20ရက်နေ့အင်္ဂါနေ့ညမကောဤပဒနာတရားစဉ်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်းမှကျင်းပပြုလုပ်အပ်တဲ့မကောဤပဒနာဒိဋ္ဌံတရားစခန်းပွဲမှာခဏညအထူးသင်္นานတရားဆက်လက်ပြီးတော့ပြောကြားပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားကိုလေ့လာတဲ့နေရာမှာအသွေရှိသွန်နဲ့လေ့လာရမယ်လို့ဒါလေးကိုပြောခဲ့ပါတယ်ပရသရှိသွန်နဲ့လေ့လာတဲ့အခါမှာနံပါတ်1ကမူလနှစ်ဖြာဆိုတဲ့အတွဲမူလနှစ်ဖြာဆိုတဲ့အတွဲကိုလေ့လာတော့မယ်ဆိုရင်မူလဆိုတာကပင်ရင်းမူလအစဘာရဲ့အစလဲမင်းသန္တရာလေခြင်းရဲ့အစသန္တရာလေခြင်းရဲ့အစဟာရှိဘဲတန္တရာကအဝိဇ္ဇာနောက်ဘဲတန္တရာကတဏှာအဝိဇ္ဇာကရှိဘဲတန္တရာမှာအဝိဇ္ဇာသည်သမုဒိယသစ္စာသင်္ခါရကလည်းသမုဒိယသစ္စာအဲ့ဒီသမုဒိယသစ္စာကြောင့်ဝိညာဏယုတ်တလရဏဖတဝရဏဆိုတဲ့ဒုက္ခသစ္စာတွေဖြစ်လာတယ်ဒီတော့သန္တရာလဲတယ်ဆိုတာတဲ့ဒီနေရာမှာအဓိကလိုချင်တာကဒုက္ခတွေဖြစ်လာတယ်အဝိဇ္ဇာသင်္ခါရအကြောင်းဘဝတွေရလာတယ်ဒါကိုပြောချင်တာအဝိဇ္ဇာသင်္ခါရအကြောင်းဘဝတွေရလာတယ်ဘဝတွေရလာတဲ့အတွက်သန္တရာလဲသွားတယ်ဘဝတွေရလာတော့အဲ့ဒီဘဝနဲ့ပဲရသွားသလားမေးတော့မရဘူး။နောက်ဘဝတခါထပ်ဆက်တယ်။နောက်ဘဝထပ်ဆက်အောင်ဘလူကနေတွန်းပို့ပေးလိုက်တယ်လဲဆိုရင်တဏှာဥပါဒံကံဆိုတဲ့တရားသုံးမျိုးကတွန်းပို့ပေးလိုက်တယ်။စေယုံကြီးတယုံမှာအာပိဘိန်းတွေတခုနဲ့တခုဆက်ဆက်ပြီးတော့စေယုံကြီးလည်းပတ်နေအောင်လုပ်ပေးတယ်လို့သန္တရာမှာလည်းပဲအဝိဇ္ဇာကနေစလိုက်တာပစ္စုပန်ဘဝမှာဆုံးသွားတယ်ပစ္စုပန်ဘဝရောက်တော့အနာဂတ်ဘဝဖြစ်အောင်တဏှာဥပါဒကံကဆက်ပြီးတော့သယ်ဆောင်သွားတယ်အဲဒီလိုသယ်ဆောင်သွားတဲ့အခါကျတော့တဏှာဥပါဒကံကနေသယ်ဆောင်သွားလို့နောက်ဘဝဇာတိစရာမရဏရသွားပြီဆိုရင်နောက်တဘဝကိုဆက်တဲ့နေရာမှာဘလို့ဆက်တယ်လေဒီနေရာမှာလည်းပဲအများရန်ပြောနေကြစကားအတိုင်းပဲဖြစ်စဉ်ရဟောစဉ်ရဒီလိုပဲပြောရမှာပဲအဲ့တော့ဟောစဉ်အနေနဲ့ပြောမယ်ဆိုရင်စဝိုင်းကိုကြည့်လိုက်မယ်ဆိုရင်တင်းကွက်ကြောင့်နှင်းကွက်ဖြစ်တယ်သုံးကွက်ကြောင့်လေးကွက်ဖြစ်တယ်တင်းကွက်ကနေနှင်းကွက်နှင်းကွက်ကနေသုံးကွက်သုံးကွက်ကနေလေးကွက်လေးကွက်ကနေပြီးတော့သဝိုင်းကြီးလဲတာကိုပြချင်တဲ့အခါကျတော့လေးကွက်ကနေတင့်ကွက်ဆိုပြီးတော့ပြန်ပြောလိုက်တယ်လေးကွက်ကနေတင့်ကွက်လို့ပြန်ပြောလိုက်တယ် ဒါကတော့စက်ဝိုင်းကိုကြည့်ပြောလိုက်တာပေါ့စက်ဝိုင်းအနေနဲ့ပြောရင်တော့၄ဘက်ကတိအဘက်ကိုရောက်သွားတယ်ဆိုတာလေးကလက်ခံလို့တော့ရပါတယ်ဒါပေမဲ့တိတိကျကျတော့မဖြစ်နိုင်ဘူးဘာဖြစ်လို့မဖြစ်နိုင်တယ်လဲလို့ဆိုရင်စက်ဝိုင်းကတော့လဲတယ်သာပြောထားတာတကယ်တမ်းကျတော့စက်ဝိုင်းကိုကြည့်မပတ်မိဘူးတပတ်မပတ်မိဘူးဒါလေးကိုသတိထားဖို့လိုတယ်မပတ်မိတေးခွက်ကနေနှဲခွက်ကိုဆက်လို့ရေးထားတယ်ဆက်တဲ့အတွက်ဆက်သွားတယ်ပေါ့နော်နှဲခွက်ကနေသုံးခွက်ကိုအဆက်လို့ရေးထားတယ်ဆက်တယ်ဆိုတာဆက်သွားတယ်သုံးခွက်ကနေလေးခွက်ကိုအဆက်လို့ရေးထားတယ်ဆက်တယ်ဆိုတာဆက်သွားတယ်လေးခွက်နဲ့တေးခွက်ကြားမှာအဆက်လို့ရေးမထားဘူးဆက်ပြထားတာမရှိဘူးဆက်ပြထားတာမရှိတဲ့အတွက်ဟာတင်နေရာလေးမှာဟာအဲ့ဒါတက်ကနေ2ရောက်တယ်နေ့ကနေ3ရောက်တယ်3ရောက်3ကနေ4ရောက်တယ်4ကနေ1ပြန်ရောက်တယ်လက္ခဏာအမှန်တရားဘာမှမတွေ့အဲ့ဒါလို့မတွေ့သေးရတဲ့4ခွက်ကနေ1ခွက်ပြန်ဆက်ပါတယ်ဆိုတော့အယူဆဟာမမှန်ဘူးဘာဖြစ်လို့ဒီစကားကိုပြောရတာလဲဆိုရင်တပည့်တော်သင်္နတ်တဆင်ကလေးကဆရာသမားတွေစီကလေးခွက်ကနေတရားခွက်ပြန်ဆက်တယ်လို့မယူနဲ့ဆိုတဲ့သကလုံးလေးတစ်လုံးအခိုင်အမာကြားထားဘူးတယ်ကိုယ်သဘောနဲ့ကိုတွေးပြီးတော့ပြောတာမဟုတ်ပါဘူးလေးခွက်ကနေတရားခွက်ပြန်ရောက်တယ်လို့မယူပါနဲ့ဒါတပည့်တော်သင်္တတ်တဲ့စင်ကလေးကဆရာသမားများပြောတဲ့စကားကြားဖို့ပါတယ်တကယ်လက်တွေ့ယုတ်တိကိုရှာကြည့်လိုက်တဲ့အခါကျတော့လည်းဟုတ်တယ်လေးခွက်ကနေတရားခွက်ပြန်မရောက်ဘူးစဝိုင်းအနေနဲ့ပြန်မြောက်ဖို့ပေါ့လေနော်စဝိုင်းအနေနဲ့ပြန်မြောက်ဖို့ဒါပေမဲ့မုန်းကုတ်ဆရာတော်ဘုရားကြီးဟောတဲ့ဟောကွက်ထဲမှာစဝိုင်းအနေနဲ့ပြန်မြောက်ပေမဲ့ဓမ္မအနေနဲ့ပြန်လှည့်ထားတာတွေ့တယ်အဲ့ဒါကဘယ်လိုလှည့်ထားသလဲဆိုတော့နံပါတ်၄ကွက်မှာဝန္ဒသိတွေ့တယ်ဝန္ဒသိတွေ့လာပြီဆိုရင်သောတာပန်နောက်ဘဝဆက်အောင်မယ်တဂရကံနဘဝဆက်အောင်မယ်အနာဂတ်နဘဝဆက်အောင်မယ်ယဟန္တာကြောင့်မဆက်တော့အဲ့တော့ယဟန္တာအတွက်၄ဘက်ကနေ၁ဘက်ကိုပြန်ကူတာမရှိတော့ဒါပေမဲ့တဂရကံအတိရှိသေးတယ်ဘလုံးနည်းနဲ့ရှိတယ်လေလို့ဆိုတော့ဒါမဟုတ်ဆရာတော်ဘုရားကြီးဟောတဲ့တရားကိုပြန်ပြောပြတာနော်ဘလုံးနည်းနဲ့ဆက်တယ်လဲဆိုရင်နံပါတ်၄ဘက်မှာဩနာသိတွေ့တယ်ဩနာသိတွေ့ပြီဆိုတော့ဒီဩနာသိတွေ့တဲ့အခါမှာဩနာသိနဲ့တွေ့တဲ့ပုံကများဟာဒီဩနာသိတွေ့တာကိုကြိုက်သလားမကြိုက်ဘူးလားလက်ခံသလားလက်မခံဘူးလားဆိုတဲ့အပိုင်းကြီးရှိတယ်ပေါ့အဲဒီတော့ပုထုဇဉ်သည်ဩနာသိသိရမှာကိုဘယ်ပုထုဇဉ်မှလက်မခံနိုင်ဘူးအတတ်နိုင်ဆုံးမသိအောင်ဆောင်ရွက်ခြင်းရတယ်သောတာပန်သက္ကရာကအနာကဒီတိုင်းပဲယဟန္တာကြတော့အဲ့ဒီလိုမဟုတ်တော့ဘူးယဟန္တာကြတော့သိခြင်းသိမသိခြင်းသိသိလည်းမထုတ်ဘူးမသိလည်းသရုပ်တော့မထုတ်ဘူးဘာဖြစ်လို့တော့သရုပ်သည်ဒီခန္ဓာနဲ့ပတ်သက်တဲ့မှားယွင်းသောအမြင်လုံးဝမရှိထားဘူးအဲ့ဒါကြောင့်မလို့ဒီခန္ဓာနဲ့ပတ်သက်ရင်ဆုံးရမလားဆုံးနိုင်တယ်မဆုံးရဘူးလားဖြစ်တယ်အဲ့ဒါကြောင့်ဩနာသိနဲ့တွေ့တဲ့အခါမှာယဟန္တာပထေယဟန္တာပုဂ္ဂိုလ်ကြီးများကတော့သူတို့စိတ်ထဲမှာဘာမှခံစားချက်မရှိဘူး။ဒါပေမဲ့ကျန်တဲ့ပုဂ္ဂိုလ်တွေမှာကျတော့ခံစားချက်ရှိတယ်။အဲ့ဒီလိုခံစားချက်ရှိတော့ဩနာသိနဲ့တွေ့တဲ့အခါမှာနောက်တော့ဘဝတစ်ခုဆက်ချင်တဲ့ဆန္ဒလေးတွေရှိတယ်။သောတာပန်ပုရုဇဉ်ပုရုဇဉ်ပုဂ္ဂိုလ်ဆိုရင်ဩနာသိတွေ့တဲ့အခါမှာစိတ်ဆင်းရဲတယ်တဂရကံသောတာပန်စိတ်ဆင်းရဲတယ်။တဂရကံစိတ်ဆင်းရဲတယ်။အနာဂံသည်စိတ်မဆင်းရဲဘူး။ဘာဖြစ်လို့တော့ဒေါသမရှိလို့။ဒါပေမဲ့အနာဂံပုဂ္ဂိုလ်သည်ဒီဘဝကိုဆုံးရတော့မယ်ဆိုရင်နောက်ဘဝကိုတော့ဆက်ချင်သေးတယ်။ဘာဖြစ်လို့တော့ဘဝတဏှာရှိသေးလို့။ဒါတည်းရဲ့ဘာဘောပေါ့နော်။စိတ်တော့မဆင်းရဲဘူး။ဒါပေမဲ့နောက်ဘဝကိုဆက်ချင်သေးတယ်။ဘဝတဏှာရှိသေးလို့။အဲ့ဒါဘဝတဏှာသည်အာသဝတရားကာမသဝဘဝသဝဘဝသဝဆိုတာဘဝတဏကိုပြောတာဘဝသဝဒိဋ္ဌသဝမရှိဘူးကာမသဝမရှိဘူးဘာသဝရှိလဲဘဝသဝနဲ့အဝိဇ္ဇသဝရှိ အဲ့ဒီအတ္တဝါတွေရှိနေသေးသည့်အတွက်အနာဂတ်ပုဂ္ဂိုလ်ဒီနောက်ဘဝကိုဆက်ကျင်နေတယ်အဲ့ဒီတော့အနာဂတ်ပုဂ္ဂိုလ်ဒီအတ္တဝါရှိတယ်ဒီအတ္တဝါရှိသေးသည့်အတွက်အဝိဇ္ဇာရှိတယ်အနာဂတ်ပုဂ္ဂိုလ်ဒီအတ္တဝါရှိတယ်အတ္တဝါရှိတယ်ဝိဇ္ဇာရှိတယ်ဒါကိုမောဟဆရာတော်ဘုရားကြီးကပြောလဲအတ္တဝါသမုဒိယအဝိဇ္ဇာသမုဒိယအဝိဇ္ဇာပိစယသင်္ခါရသင်္ခါရပိစယဝိညာဏအဲ့ဒီတော့ဘုံသာသိနေတွေ့တဲ့ပုဂ္ဂိုလ်တိုင်းဟာအဝိဇ္ဇာမကင်းသေးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အဝိဇ္ဇာဖြစ်နေသေးတယ်။အဝိဇ္ဇာဖြစ်ရင်သင်္ခါရဖြစ်အောင်ပဲသင်္ခါရဖြစ်ရင်ဝိညာဏယောသလရဏဖတ်တာဝရဏဖြစ်အောင်ပဲဓမ္မအနေနဲ့ဆရာတော်ဘုရားကြီးဆက်ပြထားတယ်။ဒါဓမ္မအနေနဲ့တဘာဝကြပါလေ။နော်။ပြန်ပြောလိုက်မယ်။ဘုံသာသိနေတွေ့မယ်ဆိုလို့ရှိရင်ဘုံသာသိနေတွေ့တဲ့ပုဂ္ဂိုလ်များဟာဘုရုဇဉ်သရမသကရကံအထိစစ်စင်ရယ်နော်စစ်စင်ရယ်အနာဂတ်นี้စစ်မစင်ရယ်ဘူးဒါပေမဲ့နောက်ဘဝကိုဆက်တာတော့လိုချင်သေးတယ်နောက်ဘဝဆက်တာလိုချင်တာသည်တဏဘဝတဏဒီဘဝတဏဘာကြောင့်ဖြစ်အဝိဇ္ဇာကြောင့်ဖြစ်ဒီဝိဇ္ဇာရှိနေသေးလို့နောက်ဘဝဆက်ချင်သေးတာအဲ့တော့ဘဝိဇ္ဇာရှိနေသေးတဲ့အတွက်အဝိဇ္ဇာရှိလို့သင်္ခါရဖြစ်တယ်သင်္ခါရဖြစ်လို့ဝိညာဉ်ဖြစ်တယ်ဆရာတော်ဘုရားကြီးကတော့အဲ့ဒါလောက်ပဲသူကခပ်ပေါ့ပေါ့ပဲပြောသွားတယ်ဒါကိုဒီတဲ့လေးနဲ့တဲ့သကလုံးနဲ့အတွင်း၌ပြီးတော့ပြောကြည့်လိုက်မယ်ဆိုရင်သိချင်းတရားနဲ့တွေ့တဲ့အခါမှာနဘဝဆက်ချင်တယ်ဟုတ်ပြီနဘဝဆက်ချင်တယ်နော်နဘဝဆက်ချင်တယ်နဘဝဆက်ချင်တာကတဏဘာဖြစ်လို့နဘဝဆက်ချင်တာလဲမင်းနဘဝရဲ့အပြစ်နဘဝရဲ့ဖြစ်ပြက်ဆိုတဲ့ဒုက္ခသစ္စာကိုညာနှုံးပြသဘောမပေါက်လို့အဲ့ဒါအနာဂံဆိုတော့ဖြစ်ပြက်မမြင်ဘူးလို့ပြောလို့တော့မရဘူးပေါ့နော်ဒါပေမဲ့နောက်ဘဝရဲ့ဖြစ်ပေါ်လာမဲ့ဒုက္ခသစ္စာကိုသူလိုချင်သေးတယ်ဒီလိုပဲပြောရမှာပေါ့နော်ဖြစ်ပြက်တော့မမြင်လို့တော့မဟုတ်ဘူးဒုက္ခသစ္စာကိုလိုချင်သေးတယ်ဒုက္ခသစ္စာလိုချင်သေးတယ်ဆိုတာဒုက္ခသစ္စာမှမသိလို့လားဒါတော့မသိဘူးတော့လည်းမဟုတ်ဘူးသိတာတော့သိမှာပေါ့လေသိပေမဲ့လိုချင်သေးတယ်လူကျင်သေးတယ်ဆိုကြဲကူကအပြေးဝမတည်သေးဘူးဆိုတဲ့အဓိပ္ပာယ်တော့ရောက်သွားတာပေါ့နော်အပြေးဝမတည်သေးဘူးဆိုတဲ့စကားဘာဖြစ်လို့ပြောရတာလဲမင်းရင်အနာဂတ်ပုဂ္ဂိုလ်မှာအဝိဇ္ဇာ၄ဘုံ၃ဘုံကျန်သေးတယ်နော်၄ဘုံ၃ဘုံကျန်သေးတယ်သောတာပန်တဘုံကျင်းသွားတယ်တဂရကနောက်တဘုံအနာဂတ်နောက်တဘုံဒီတော့အနာဂတ်မှာအဝိဇ္ဇာ၃ဘုံပဲပြရသေးတယ်လေးဘုံသုံးဘုံပဲပြရတဲ့တဘုံကြံသေးတယ်တဘုံကြံသေးတဲ့အတွက်မတိတာရှိနေသေးတယ်ဆိုတဲ့အဓိပ္ပာယ်ရောက်နေသေးတာပေါ့အဲဒါကြောင့်မလို့အနာဂတ်ပုဂ္ဂိုလ်သည်နောက်ဘဝကိုလိုချင်သေးတယ်နောက်ဘဝသည်ဘာသစ္စာလဲဒုက္ခသစ္စာဒုက္ခသစ္စာပဲဖြစ်နေကြသော်သူလိုချင်သေးတယ်ဆက်ချင်သေးတယ်လိုချင်တာကဒနာဒုက္ခသစ္စာကအပြည့်အဝမတိတာကအဝိဇ္ဇာမတိတဲ့အခါကျတော့မတိယုံနဲ့နောက်တဘဝရောက်ပြီလားလူချင်းယုံနဲ့နောက်ဘဝရောက်ပြီလားမရောက်ဘူးဒီနေရာမှာအင်မတန်လျှို့ဝှက်တဲ့အကြောင်းလေးတွေရှိတယ်နော်မသိဘူးဒုက္ခသစ္စာမသိဘူးမသိတာဝိဇ္ဇာဟုတ်ပြီနောက်ဘဝလူချင်းနဲ့လူချင်းတာတဏ္ဍာဟုတ်ပြီအဲ့ဒီဝိဇ္ဇာအဲ့ဒီတဏ္ဍာရှိအောင်နဲ့ဒီဘုတ်ကိုနောက်ဘဝရပြီလားရတယ်လို့ပြောလို့မရဘူးနော်ရတယ်လို့ပြောလို့မရဘူးအဝိဇ္ဇာတဏဝတိဏဒွေမူလာနေဝိဇ္ဇာတဏတိသန္တရာလဲခြင်းအကြောင်းဆိုပေမဲ့သူတို့နှစ်ခုထဲနဲ့သန္တရာလဲတာမဟုတ်ဘူးနော်သူတို့ကြောင့်ဖြစ်တဲ့ကံဆိုတာရှိသေးတယ်ကမ္မဝတ်အဲ့ဒါဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်တဏကြောင့်ဒိဋ္ဌိမရှိရင်တဏကြောင့်ဥပါဒံဆိုတဲ့တဏဥပါဒံဖြစ်တယ်ဒါပေမဲ့အနာဂတ်ပုဂ္ဂိုလ်မှာကာမဥပါဒံမရှိတော့တဲ့အတွက်အနာဂတ်ပုဂ္ဂိုလ်မှာဥပါဒံမရှိဘူးလို့ပြောလို့ရပါပြီပေါ့အဲ့လိုဆိုရင်ဘာဖြစ်မလဲတဏှာကြောင့်ကာမဘဝဖြစ်နေသေးတယ်ဖြစ်နိုင်သေးတယ်ပေါ့နော်အဲ့တော့နောက်ဘဝရဲ့အဲ့ဒီဘဝနာဂံပုဂ္ဂိုလ်ရဲ့ဘဝမှာဝิญဉ်ချုပ်သွားပြီဆိုရင်ချုပ်တော့မယ်လို့အရေးရောမြင်ကလေးကစိတ်မညစ်ပေမဲ့လို့လည်းပဲနောက်ဘဝကိုလှမ်းပြီးတော့တောင်းတသေးတယ်တောင်းတတာကအဝိဇ္ဇာတောင်းတတာကတဏှာနောက်ဘဝရဲ့ဒုက္ခသစ္စာကိုမသိတာကအဝိဇ္ဇာဒါတော့ဒီဝိဇ္ဇာနဲ့ဒီတဏှာကသရုပ်ကြီးနေမယ်လို့ ယူဆလို့မရဘူးနောက်ဘဝကိုလှမ်းပြီးတော့အစွဲတစ်ခုခုနဲ့သူတို့စွဲလိုက်မှာနောက်ဘဝရဲ့ကံမိတ်ကမ္မနမိတ်တွေလာပြီးတော့ထင်လိုက်မှာဒီဘဝမှာပြုလုပ်ထားတဲ့ကံမိတ်ကမ္မနမိတ်နောက်ဘဝရဲ့ဂတိနမိတ်ဂတိနမိတ်ဆိုတာဟာယဟန္တာမှာတပါးပုဂ္ဂိုလ်အားလုံးကိုထင်နိုင်တယ်လို့သိညမှာဒီတိုင်းပဲပြထားတယ်အဲဒါကြောင့်အနာဂတ်ပုဂ္ဂိုလ်မှာလည်းဂတိနမိတ်ဟာထင်နိုင်တာပဲဂတိနမိတ်ထင်လာပြီဆိုဒီဂတိနမိတ်ကိုဘာလုပ်မလဲလှမ်းပြီးတော့ตายามิလှမ်းဆွဲလိုက်တဏှာနဲ့လှမ်းဆွဲလိုက်လှမ်းตายามิတာကိုကတဏှာပဲเนาะဂတိနမိတ်လေးထင်လာရင်အဲ့ဒီဂတိနမိတ်ကိုလှမ်းตายามิတာကဒီတဏှာသူရတဏှာမှာဇံဆိုတဲ့ဇံစိတ်ဇံတရားဇံငါတွေပေါ်လာတဲ့အခါမှာအဲ့ဒီဇံစိတ်ဇံငါဇံတရားကလေးကိုသဘောကျတာကလည်းတဏှာเนาะသဘောကျတာတဏှာအဲ့တော့ဇံကိုသဘောကျတယ်တဏှာသေကဏိကာလမှာဆွေးကြပါစို့တော့အနာဂတ်ပုဂ္ဂိုလ်တစ်ပါးသည်ဇံရကိုရတယ်မရဘဲမနေဘူးဘုရုဇင်သေကဏိကာလမှာဇံရတဲ့ပုဂ္ဂိုလ်ရှိတယ်မရတဲ့ပုဂ္ဂိုလ်ရှိတယ်သောတာပန်ရတဲ့ပုဂ္ဂိုလ်ရှိတယ်မရတဲ့ပုဂ္ဂိုလ်ရှိတယ်သက္ကရာကံရတဲ့ပုဂ္ဂိုလ်ရှိတယ်မရတဲ့ပုဂ္ဂိုလ်ရှိတယ်အနာဂတ်ဤကျင်းနေရမရဘဲမနေဘူးသောတော်တော်ကဇံရမထားပေမဲ့လည်းပဲအနာဂတ်မိမဲ့ရတဲ့အချိန်မှာဇံရကိုရတယ်ကြောက်ရတယ်ဒါသူရဓမ္မနိယမဘာဖြစ်လို့တော့အနာဂတ်ပုဂ္ဂိုလ်ဒီသိရင်လူပြည်လည်းမပြန်ဘူးဗျမနတ်ပြည်လည်းမပြန်ဘူးဗျမပြည်သွားကိုသွားမှာတစ်ဖက်ကအနာဂတ်ပုဂ္ဂိုလ်ဒီနတ်ကိုဗျမပြည်ကိုသွားကိုသွားမှာလို့စကားကလည်းဆိုထားတယ်အဲတစ်ဖက်ကလည်းဗျမပြည်သွားမှာဒီဇံရတဲ့ပုဂ္ဂိုလ်မှသွားလို့ရတယ်ဇံမရတဲ့ပုဂ္ဂိုလ်ဆိုရင်သွားလို့မရဘူးလို့လည်းပဲတကကတစ်ဖက်ကပြောထားတယ်ဒီစကားနှစ်ခုကိုပေါင်းလိုက်တဲ့အခါကျတော့အနာဂတ်ဖြစ်လာပြီဆိုလို့ရှိရင်ဇံနတ်ပြည်သွားနိုင်ဗြဟ္မပြည်သွားနိုင်တဲ့ဇံရကိုရတယ်ဆိုတဲ့အဓိပ္ပာယ်ရောက်ပါတယ်အဲ့တော့တမန်ပုဂ္ဂိုလ်ကဇံရတဲ့ပုဂ္ဂိုလ်ရှိသလိုမရတဲ့ပုဂ္ဂိုလ်လည်းရှိပေမဲ့အနာဂတ်ဖြစ်သွားပြီဆိုမရဘဲကိုမနေဘူးကျင်းတွေကိုရသွားတယ်တဘာဝကိုကရအောင်လုပ်ပေးလဲရတယ်ဘာဖြစ်လို့တော့ဒီပုဂ္ဂိုလ်ဒီမဖြစ်မနေဗြမပြီသွားမှာမို့လို့မဖြစ်မနေဗြမပြီသွားမှာမို့လို့ဗြမပြီရောက်နိုင်တဲ့ဇံအလိုလိုရပေးရသဘာဝကရပေးရဆိုကြပါစို့ဒီကနေပြီးတော့ဆက်ကြရပါမယ်နော်ဆက်ကြရပါမယ်သာမာပုဂ္ဂိုလ်တရားတဲ့ပတ်စဖို့ဒီခက်ခဲရှိကောင်းရှိမယ်ဒါပေမဲ့မဖြစ်မနေနိုင်ငံတော်ကလွှတ်တဲ့ပုဂ္ဂိုလ်ကြတော့ဒီပတ်စဖို့တော့ခက်ခဲပါမှမရှိဘူးဘာဖြစ်လို့တော့တစ်ဖက်ကလည်းမဖြစ်မနေသွားကိုသွားရမယ်တစ်ဖက်ကလည်းပတ်စဖို့ရှိမှနိုင်ငံခြားသွားရမယ်ဆိုတော့ဒီပတ်စဖို့ကမဖြစ်မနေရကိုရအဲ့ဒီသဘောမျိုးပေါ့နော်အဲ့ဒီတော့အနာဂတ်ပုဂ္ဂိုလ်ရဲ့တတ္တမှာဇံကမရဘဲကိုမရှိဘူးရကိုရရတဲ့အခါကျတော့သေကဏိကာလမှာသိခြင်းဆိုတဲ့ဝေဒနာခံစားရပြီရုပ်တရားဖော်ပြမှုခံစားရပြီနာရကျင်တာတွေတွေ့ရပြီဆိုရင်ဓာရကိုသူဘာနဲ့အကာအကွယ်ယူမလဲဇံနဲ့အကာအကွယ်ယူရမှာပေါ့ဖုံနဲ့အကာအကွယ်ယူမယ်နော်ဇံနဲ့ကာကွယ်ယူမယ်ဖိုလ်စိတ်နဲ့ကာကွယ်ယူမယ်ဖလားသမဘဝင်စားပြီးတော့ကာကွယ်ယူမယ်ဇံစိတ်နဲ့ကာကွယ်ယူမယ်နော်ဖလားသမဘအပေါ်မှာဘလို့တတိတိချက်သုံးသက်စရာမလိုပေမဲ့ဇံစိတ်အပေါ်မှာဒီနာခံပုဂ္ဂိုလ်ဒီဒီဇံစိတ်ဖြစ်လာတဲ့အချိန်ကလေးမှာတာယတမနှိမ့်တဲ့သဘောဒီဇံစိတ်ကလေးနဲ့နေရတာချမ်းသာလိုက်တာချမ်းသာလိုက်တာဆိုတော့ချမ်းသာဒုက္ခလို့ထင်တဲ့သဘောလေးတော့သူရတနာမှာရှိကိုရှိဇာနာဒုက္ခဇာနာပိဋိစရာရှိတယ်။ဇာနီတွေ့ကြည့်လိုက်မယ်ဆိုရင်ဖြစ်ပြဲဒုက္ခသစ္စာ။မဲစိတ်နဲ့နေရတာကိုဖိုးအဲဖလားသမဘဝင်စားပြီးတော့ဖိုးစိတ်နဲ့နေရတာကိုသဘောကျတယ်ဆိုရင်လေဖိုးစိတ်ဒီဖြစ်ပြဲဒုက္ခသစ္စာပဲ။နော်။ဒါပေမဲ့ဒုက္ခသစ္စာမှသူမသိတဲ့အခါတော့ဖိုးစိတ်ကိုလည်းတာယာမိမှာပဲ။ဒုက္ခသစ္စာမှမသိတဲ့အခါကျတော့ဇာစိတ်ကိုလည်းတာယာမိမှာပဲ။အရလောတာယာရာသည်တဏဒုက္ခသစ္စာမှမသိတာသည်အဝိဇ္ဇာဆိုတော့တွေးစရာနှစ်မျိုးရှိတာပေါ့တစ်မျိုးကဇာစိတ်ကလေးနဲ့နေရင်ဇာစိတ်ကိုတာယာတယ်ဇာစိတ်ကဒုက္ခသစ္စာတာယာရာကတဏဒုက္ခသစ္စာမှမသိလို့တာယာမိတာမသိတာကအဝိဇ္ဇာတာယာရာကတဏတကယ်တကယ်ပုံကကြတော့ဇာစိတ်ကိုမတာယာဘူးပဲထားအနာဂတ်ဘဝရဲ့ กรณีเมฆก็ละขึ้นมาเลยไอ้กรณีเมฆก็ลั่นไปแล้วตายามิเลยส่วนเองตายาจินตาตายายะเมอนาคภวะสรแล้วเวทุกขทิศาทุกขทิศาก็ตายาไปสกระเกก็ทุกขทิศามาไม่ติโลตายาไม่ติดากะวิสาตายาระกะตะนะสรอนาคปุคคมาแล้วเตกานิกาลมาวิสาเนตะนะဖြစ်နေသေးတယ်ตောฏฐภาตกระกานาคพุทธเสสปุสุราบ่อไอ้อวิสาตะนะဖြစ်သေးတဲ့အခါကျတော့ဒီอวิสาตะนะကဘာဖြစ်တော့အခုနောက်တော့ကနောက်ဘဝရဲ့ဂတိနိမိတ်ကလေးကိုလှမ်းပြီးတော့ဆွဲယူလိုက်စိတ်ထဲမှာလိုချင်တဲ့သဘောလေးပေါ်လာတယ်။လိုချင်တဲ့သဘောလေးပေါ်လာတာဒီတဏှာလို့ပြောပေမဲ့တကယ်တမ်းကျတော့တဏှာဥစည်းတဲ့စေတနာလေးဖြစ်သွားတာ။မနောကံလေးဖြစ်သွားတာပေါ့နော်။ဟာကောင်းလိုက်တာသဘောကျလိုက်တာ။သဘောကျတာကတဏှာ။ဂတိနိမိတ်ကိုစဉ်းစားကြည့်လိုက်တာကကာမဘဝ။သဘောကျတာကတဏှာ။ဂတိနိမိတ်ကိုစဉ်းစားကြည့်လိုက်တာကကာမဘဝ။ကလေးနိမိတ်ကိုအာယုံပြုကြည့်လိုက်။ကလေးနိမိတ်သည်အာယုံ။အဲ့ဒီအာယုံဗမာတိုက်မနောမတိုက်ပေါ်လာတာကတွေးစိတ်။အဲ့ဒါမဟုတ်လား။ကလေးနိမိတ်ကအာယုံအဲ့ဒီအာယုံဗမာတိုက်မနောမတိုက်ပေါ်လာတာကတွေးစိတ်။မနောနဲ့တွေးတော့စရာအာယုံနဲ့တိုက်လို့တွေးစိတ်ပေါ်တာ။အဲ့ဒီတွေးစိတ်ပေါ်တဲ့အချိန်မှာထုံးတဲ့အတိုင်းတိဏ္ဍသင်္ကတိဖတ်တော့ဖတ်တာဖြစ်မယ်ထုံသာအတိုင်းဖတ်တာပြစ္ဆယဝရဏဝရဏဖြစ်မယ်ထုံသာအတိုင်းဝရဏပြစ္ဆယတဏ္ဍတဏ္ဍဖြစ်မယ်တကယ်တမ်းခန္ဓာဖြစ်စဉ်သည်တွေးစိတ်ပေါ်ပြီးမှတဏ္ဍဖြစ်တာတဏ္ဍကအရင်ဖြစ်တာမဟုတ်ဘူးတွေးစိတ်ပေါ်ပြီးမှတဏ္ဍဖြစ်တာနော်အဲ့ဒီတော့ဂတိနိမိတ်ကလေးအာယုံလေးပေါ်လာတယ်သဘောကျသွားတယ်အာယုံထင်လာတယ်သဘောကျတယ်ထင်လာတဲ့နဲ့သဘောကျတာနဲ့ကြားထဲမှာတွေးစိတ်ကလေးဝင်တယ်တွေးစိတ်သည်မနောကံတွေးစိတ်ဒီမနောကံနော်အဲ့ဒီအာယုံနဲ့ပတ်သက်လို့လက်ခံပြီးတော့စဉ်းစားလိုက်တာကကံမြောက်သွားပြီကာယကံတော့မဟုတ်ဘူးစိတ်ကံတော့မဟုတ်ဘူးဒါပေမဲ့မနောကံအဲ့ဒီမနောကံရင်တော့မှမနောကံလေးဖြစ်အောင်ဘုလုကဖန်တီးပြီးတော့ဒီတဏှာလေးကဖန်တီးပေးလိုက်တာတဏှာလေးကဖန်တီးပေးလိုက်တာဒီတော့တကယ်တဘာဝကဘုလုကရင်ဖြစ်တော့ဆိုလို့ရှိရင်တွေးစိတ်ကရင်ဖြစ်တာပြီးတော့မှဖတာဖတာပြီးတော့မှဝရဏဝရဏပြီးတော့မှတဏ္ဍဒါပြင်မဲ့လို့လည်းပဲတဏ္ဍမကင်းသေးတဲ့ပုံကိုဖြစ်တဲ့အတွက်မနောကံလေးဖြစ်လာတာသူ့ကိုလက်ခံပြီးစဉ်းစားလာတာတဏ္ဍကင်းတဲ့ယဟန္တာတွေဆိုရင်အဲ့ဒီဂတိနိမိတ်နဲ့ပတ်သက်လို့လက်ခံပြီးတော့မစဉ်းစားတော့ဘူးချိန်လည်းမချိန်တော့ဘူးချိန်လည်းမချိန်တော့ဘူးအာယုံလည်းမပြုတ်တော့ဘူးတတိလည်းမရတော့ဘူးယဟန္တာပုံကိုများကြတော့အနာကံကြတော့ချိန်လည်းချိန်သေးတယ်လဲလဲလက်ခံတယ်အာယုံလည်းပြုသေးတယ်ဆိုတော့တဏှာရှိနေသေးလို့သူသည်မနောကံဖြစ်တယ်လို့ဒီလိုပဲကောက်ချက်ချရတာပေါ့အဲ့တော့တဏှာဖြစ်နေလို့မနောကံဖြစ်တယ်ဒီမနောကံဘယ်လိုချုပ်တော့တဏှာကိုချုပ်တာဒီနေရာဖြစ်ပြောမယ်ဆိုလို့ရှိရင်အဝိဇ္ဇာရှိနေသလိုဒီမနောကံဖြစ်တာအဝိဇ္ဇာရှိနေသေးလို့ဂရိနမိတ်ချင်တာဂရိနမိတ်ချင်လို့မနောကံဖြစ်တာဒီတော့အဲ့ဒီမနောကံဖြစ်တဲ့အခါမှာဘာကြောင့်ဖြစ်အဝိဇ္ဇာကိုချုပ်တယ်အဝိဇ္ဇာရှိလို့ဖြစ်တယ်ဒါအဝိဇ္ဇာကြောင့်မနောကံဖြစ်တယ်တဏှာကြောင့်မနောကံဖြစ်တယ်အဝိဇ္ဇာတဏှာဥစည်းတဲ့ကံဖြစ်တယ်အဲ့ဒီကံကနေပြီးတော့မှစေတနာလေးကနှံ့ဆွလိုက်တဲ့အခါကျတော့တဏှာအုပ်ချုပ်တဲ့စေတနာလေးနဲ့လှမ်းပြီးတော့ဆွလိုက်တဲ့အခါကျတော့နောက်ဘဝဆိုတာဖြစ်လာဗျမပြီဆိုတာဖြစ်လာအဲ့ဒါကြောင့်မလို့အနာဂတ်ပုဂ္ဂိုလ်များရဲ့တဏ္ဍမှာအဝိဇ္ဇာရှိတယ်တဏှာရှိတယ်အဲ့ဒီအဝိဇ္ဇာတဏှာအုပ်ချုပ်တဲ့မနောကံလေးဖြစ်နေသေးတယ်အဲ့ဒီမနောကံလေးဒီပရိစ္ဆေသမုပ္ပါဒိနဲ့ပြောတော့ကမ္မဘဝကမ္မဘဝပြည့်စရာဇာတိအဲ့ဒီကမ္မဘဝကြောင့်ဇာတိဆိုတဲ့ပရိသန်ကြီးကျိုးပေးသွားတာအဲ့ဒီတော့အာတဝအကြောင်းနောက်ဘဝဖြစ်သွားတာမဟုတ်ဘူးအာတဝအုပ်ချုပ်တဲ့ကံကြောင့်ဖြစ်သွားတာအာတဝအုပ်ချုပ်တဲ့ကံကြောင့်ဖြစ်သွားတာအဲ့တော့အာတဝကိုအဝိဇ္ဇာလို့ပြောမယ်ဆိုရင်ကံကသင်္ခါရအာတဝကိုတဏှာလို့ပြောမယ်ဆိုရင်ကံကကမ္မဘဝဒါရောမှာဟုတ်လားအာတဝါကိုအဝိဇ္ဇာလို့ပြောမယ်ဆိုရင်ကံကသင်္ခါရအာတဝါကိုတဏှာလို့ပြောမယ်ဆိုရင်ကံသည်ကမ္မဘဝအဝိဇ္ဇာပြည့်စရာသင်္ခါရသင်္ခါရပြည့်စရာခန္ဓာ၅ပါးသတ္တရာလည်သွားပြီနော်သတ္တရာလည်သွားပြီတဏှာလို့ပြောပေမဲ့တဏှာနဲ့ကံလို့ပြောပေမဲ့လို့လည်းပဲအတိတ်အနေနဲ့ကြည့်လိုက်တဲ့အခါကျတော့တဏှာမထင်ရှားဘူးအဝိဇ္ဇာပဲထင်ရှားတာဖြစ်လို့အဝိဇ္ဇာပြည့်စရာသင်္ခါရဆိုတဲ့ပေါင်းနဲ့ပဲဝင်သွားတာပဲ အဲ့ဒါကြောင့်မလို့အာတော်တရားမကင်းသေးတဲ့ပုဂ္ဂိုလ်ဒီသင်္ချင်းတရားနဲ့တွေ့ပြီဆိုရင်အဝိဇ္ဇာရှိတယ်အဝိဇ္ဇာရှိလို့သင်္ခါရဖြစ်တယ်သင်္ခါရဖြစ်လို့ခန္ဓာငါးပါးရတယ်အဲ့ဒါကြောင့်မလို့သင်္ချင်းတရားနဲ့တွေ့တဲ့ဇရာမရဏနဲ့တွေ့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရဲ့တဏ္ဍမအဝိဇ္ဇာဆက်ဖြစ်တယ်သင်္ခါရဆက်ဖြစ်တယ်ခန္ဓာငါးပါးဆက်ဖြစ်တယ်ဒါကြောင့်မရဏကနေပြီးတော့ဇရာမရဏကနေပြီးတော့အဝိဇ္ဇာသင်္ခါရကိုလဲသွားပါလေလို့ဓမ္မအနေနဲ့လဲသွားတာနော်ဓမ္မအနေနဲ့လဲသွားတာစဝိုင်းနံပါတ်၄ကနေတက်လဲတယ်လို့တော့တိုက်ရိုက်တော့ဒီလိုတော့မယူသိမ့်ပါဘူးဒါမဟုတ်ဆရာတော်ဘုရားကြီးကတော့ဓမ္မအနေနဲ့လဲပုံကိုတော့ပြောတယ်စဝိုင်းမှာ၄ကွက်ကနေတက်ကွက်အကွက်နံပါတ်တော့တတ်မပြောဘူးတတ်မပြောသည့်အတွက်ဘုဟုဆရာတော်ဘုရားကြီးရဲ့ပြောလို့ချင်းအာဘော်သည့်၄ကွက်ကတက်ကွက်ကိုကူးတယ်လို့ပဲပြောချင်တာလားဓမ္မအနေနဲ့လဲတယ်လို့ပဲပြောချင်တာလားဒါတော့ကျင်းနေမပြောတတ်ဘူးဒါပေမဲ့ဓမ္မအနေနဲ့လဲတယ်လို့ပြောရင်တော့ယုတ်တိရှာလို့ရတယ်စဝိုင်းအနေနဲ့လဲတယ်လို့ပြောရင်တော့ယုတ်တိရှာလို့မရဘာဖြစ်လို့တော့အစကတည်းက၄ခွနဲ့၄ခွကြားမှာဆက်ဆိုတဲ့အစထက်မထားဘူးဒါကြောင့်မလို့၄ခွနဲ့၄ခွကြားမှာဆက်သွားတာမရှိဘူးအဲ့လိုဆိုရင်ဘလို့နည်းနဲ့တန်ត្រာကလဲမလဲဒါလေးတွေကတွေးစရာလေးတွေပေါ့နော်ဒါတရားဟောတဲ့အခါမှာတော့ဒါတွေထည့်ဟောခြင်းလဲဟောမဟောခြင်းလဲမဟောနဲ့ဒါပေမဲ့ကိုယ်ကိုယ်တိုင်တော့နားလည်ထားဖို့လိုတယ်။ဘာဖြစ်လို့တော့ဆိုတော့တခါတခါမေးတဲ့ပုဂ္ဂိုလ်ကမေးလာတတ်တာကိုကိုယ်နဲ့ကိုယ်တရားတွေဟောနေတော့ကကိစ္စမရှိပေမဲ့အခါနဲ့ပြန်ရောက်သွားလို့မေးတဲ့ပုဂ္ဂိုလ်ကလာမေးလို့မဖြေနိုင်ဘူးဆိုတော့တိတ်တော့သဘောမကျဘူး။အဲ့တော့ဖြေနိုင်အောင်လို့ကြိုးစားထားဖို့တော့လိုတယ်။အဲ့တော့အကွက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လိုပြောမလဲ။အကွက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဓာတိနံပါတ်1ကွက်ဓာတိနံပါတ်2ကွက်ဓာတိနံပါတ်3ကွက်ဓာတိနံပါတ်4ကွက်နံပါတ်1ကွက်မှာအဝိဇ္ဇာသင်္ခါရနံပါတ်2ကွက်မှာခန္ဓာ5ပါးနံပါတ်3ကွက်မှာတဏှာဥပါဒကံနံပါတ်4ကွက်မှာဇာတိတရာမရဏဟုတ်ပြီအဲဒီတည်းမှာကြည့်လိုက်တဲ့အခါကျတော့ရှေ့ပိုင်းသန္တရာက1ကွက်နဲ့2ကွက်နောက်ပိုင်းသန္တရာက3ကွက်နဲ့4ကွက်ဒီလိုတော့မှာကိုနော်3ကွက်နဲ့4ကွက်အဲ့လိုရှိတဲ့အခါကျတော့အဝိဇ္ဇာဖြစ်တဲ့အချိန်မှာတဏှာဖြစ်တယ်ဥပါဒံဖြစ်တယ်သင်္ခါရဖြစ်တဲ့အချိန်မှာကံဖြစ်တယ်ဒါဒီနေရာမှာတကယ်ဖြစ်တာဘယ်နှပါးလဲ3ပါးဒီနေရာမှာတကယ်ဖြစ်တာဘယ်နှပါးလဲ2ပါးဒါကိုအခြေခံသဘောပေါက်လိုက်နော်အဝိဇ္ဇာနေရာမှာတကယ်ဖြစ်တာက3ပါးသင်္ခါရနေရာမှာတကယ်ဖြစ်တာက2ပါး3ပါးဖြစ်ရတာလည်းဘာဖြစ်လို့အဝိဇ္ဇာလို့ပြောတာလဲဒီနေရာမှာအဝိဇ္ဇာရဲ့နယ်ပယ်မှုလို့ဆရာမလားအဝိဇ္ဇာရဲ့နေပယ်မို့လို့ဒီနေရာမှာနှစ်ပါးဖြစ်ရတာလည်းဘာဖြစ်လို့သင်္ခါရပြောတော့သင်္ခါရနေပယ်မို့လို့ကံရှိပေမဲ့ကမ္မဘဝရှိပေမဲ့သူ့နယ်မှာသင်္ခါရလို့ပဲနာမည်တက်ဒီနေရာမှာသုံးပါးဖြစ်ပေမဲ့သူ့နယ်မှာအဝိဇ္ဇာထင်ရှားလို့အဝိဇ္ဇာလို့လည်းနာမည်တက်ကဲကောင်းပြီဒီနေရာကြတော့ကောတဏှာဥပါဒံတဏှာနော်အဝိဇ္ဇာရဲ့သင်္ခါရရဲ့ဒီလိုပြောမယ်ဆိုလို့ရှိရင်အလယ်ကောင်ကခန္ဓာ၅ပါးပေါ့နော်ဟုတ်ပြီအလယ်ကောင်ကခန္ဓာ၅ပါးဒီနေရာမှာဝိဇ္ဇာနှိတကဝတရား၃မျိုးဒီနေရာမှာတဏှာနှိတကဝတရား၄မျိုးဟဲ့သင်္ခါရနှိတကဝတရား၄မျိုးဘယ်လိုမလားအဲဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့တဏှာရဲ့ဥပါဒံရဲ့အဝိဇ္ဇာရဲ့ကိလေသာပေါ့သင်္ခါရရဲ့ကမ္မဘဝရဲ့ကမ္မဘဝသင်္ခါရနဲ့ပြောရင်တော့၃ပါးပေါ့နော်ဒါပေမဲ့ပုံစံလိုပြောလိုက်မယ်ဆိုရင်ဟောဒီနေရာကကိလေသာကို၃ပါးဒီနေရာကကမ္မကို၂ပါးကိလေသာကို၃ပါးဆိုတော့ဝိဇ္ဇာမပါဘူးလားပါတာပေါ့ပါပေမဲ့လည်းဒီနယ်ဒီတဏှာရဲ့နယ်ဖြစ်တဲ့အတွက်တဏှာလို့ပြောတယ်နော်ဒီနေရာမှာသင်္ခါရမပါဘူးလားပါတာပေါ့ပါပေမဲ့ကမ္မဘဝနယ်မို့လို့ကမ္မဘဝလို့ပြောတယ်ဟုတ်ပြီဒီကဒီနေရာမှာဝိဇ္ဇာနဲ့သင်္ခါရဒီနေရာမှာတဏှာနဲ့ကမ္မဘဝနော်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်တဏှာကြောင့်ကမ္မဘဝဖြစ်တယ်အဝိဇ္ဇာသင်္ခါရပြီးတော့ခန္ဓာ၅ပါးတဏှာကမ္မဘဝပြီးတော့ခန္ဓာ၅ပါးဒီလိုလာတာကိုနော်ဒီလိုလာတာကိုအဲ့ဒီလိုလာတဲ့အခါကျတော့အတိတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်အဝိဇ္ဇာနဲ့သင်္ခါရပြစ္ဆောဘအနေနဲ့ပြောမယ်ဆိုရင်တဏှာဥပါဒံနဲ့ကမ္မဘဝနော်ကဲလောလောဆယ်နေရာကဘယ်နေရာမှာတော့ ဒီနေရာလားဒီနေရာလားဒီနေရာမှာဆိုရင်ဒါဒီပြစ္ဆုတ်ပါခန္ဓာ၅ပါးအကွက်အနေနဲ့ပြောရင်ဘယ်ကွက်လဲနှစ်ကွက်သူ့ကိုပြစ္ဆုတ်ပါတဲ့မန်တိုင်းထားမယ်ဆိုရင်သူသည်အတိတ်သူသည်အတိတ်အကြောင်းသူသည်အနာဂတ်အကြောင်းအနာဂတ်အကြောင်းဆိုတာအနာဂတ်မှာဖြစ်မဲ့အကြောင်းမဟုတ်ဘူးအနာဂတ်ခန္ဓာရခြင်းရဲ့အကြောင်းဖြစ်တာကတော့ပြစ္ဆုတ်ပါဘာလို့မလဲပြေတာကတော့ပြစ္ဆုတ်ပါသို့တော့အနာဂတ်ခန္ဓာရခြင်းအကြောင်းမဟုတ်လို့အနာဂတ်အကြောင်းသူသည်အတိတ်အကြောင်းအဲ့တော့အတိတ်ကနေပြီးတော့ဘယ်ရောက်လာလဲပြစ္ဆုတ်မှာရောက်လာပြီအဲ့တော့အတိတ်အဝိဇ္ဇာနဲ့သင်္ခါရမရှိတော့ဘူးလွန်သွားပြီပြစ္ဆုတ်မှာရောက်လာပြီနော်ပြစ္ဆုတ်မှာရောက်လာတဲ့အခါတော့ပြစ္ဆုတ်ပေါ်မှာခန္ဓာ၅ပါးဖြစ်ပြီးခန္ဓာ၅ပါးဖြစ်တော့အဲ့ဒီခန္ဓာ၅ပါးအကြောင်းပြုတ်ပြီးတော့ဘာတွေဖြစ်တော့တဏှာဥပါဒဏ်တွေဖြစ်တယ်ကမ္မဘာတွေဖြစ်တယ်အဲ့ဒီအရာတွေဖြစ်ပြီးတော့အနာဂတ်မှာဇာတိသရမရဏခန္ဓာ၅ပါးရသွားပြီဟုတ်ပြီနော်အဲ့တော့ကိုကဘာလုပ်မလဲနောက်တစ်ဘဝဆက်ခြင်းလေနောက်တစ်ဘဝဆက်ခြင်းတော့နောက်တစ်ဘဝဘာနဲ့ဆက်မလဲအကြောင်းတရားနဲ့ပဲပြန်ဆက်ရမှာပဲဟုတ်တယ်မလားအကြောင်းတရားမရှိဘဲနဲ့အကျိုးတရားမဖြစ်ဘူးလေဒါဒီဘာဟုတ်တယ်လဲကိလေသာဟုတ်တယ်ဘာဟုတ်တယ်လဲကမ္မဟုတ်တယ်ဘာဟုတ်တယ်လဲဝိပါကဟုတ်အဲ့ဒီဝိပါကဟုတ်ပုံမှာဘာဟုတ်တယ်ထပ်ဖြစ်တော့ကိလေသာဟုတ်ထပ်ဖြစ်တယ်ကမ္မဟုတ်ထပ်ဖြစ်တယ်ထပ်ဖြစ်လို့ရှိရင်နောက်ထပ်ဘာဟုတ်ပုံမလဲဝိပါကပေါ်မှာအဲ့ဒီလိုဆိုတော့စောစောတုန်းကသူသည်သူ့ဘက်ဖို့ဘက်မှာပြစ္ဆုတ်ပါရှိတာတည်းအတွက်သူသည်တဏှာဥပါဒံသူသည်ကမ္မဘဝအခုမန္တန်ကတရောက်သွားပြီစောစောတုန်းကဇရာမရဏအခုခန္ဓာ၅ပါးဒီလိုမဟုတ်လားဇရာမရဏဒီပင်ခန္ဓာ၅ပါးခန္ဓာ၅ပါးဒီပင်ဇရာမရဏဒီလိုဆိုတော့သူ့ကိုနာမည်ပြောင်းရတော့မှာဘယ်လိုပြောင်းအဝိဇ္ဇာလို့ပြောင်းရတော့မှာပေါ့ဟုတ်တယ်မဟုတ်လားသောသောတုန်းကသူနာမည်ရတာကတဏ္ဏအခုနာမည်ဘယ်လိုပြောသောသောတုန်းကသူနာမည်ရတာကကာမဘဝအခုဘယ်လိုပြောဘာဖြစ်လို့တော့ဆိုတော့သူကနေကြည့်လိုက်သူတို့ဒီအတိတ်ဖြစ်သွားလို့အတိတ်ဖြစ်သွားတာနဲ့တကယ်နဲ့တဏ္ဏလုံးမပြောတော့ဘူးအဝိဇ္ဇာဖြစ်သွားပြီကာမဘဝမပြောတော့ဘူးသင်္ခါရဖြစ်သွားပြီသူဒီသောသောတုန်းကတော့အနာဂတ်ခန္ဓာအခုဘာခန္ဓာလဲပြိစ္ဆုတ်ဘာခန္ဓာဖြစ်သွားပြီဟုတ်တယ်မဟုတ်လားပြစ္ဆောသုတ်ကိုပြစ္ဆောမှာခန္ဓာလို့ပြောမယ်ဆိုတော့နောက်ထအနာဂတ်ခန္ဓာတခုရဖို့ရန်အတွက်ဟောဒီမှာကိလေသာဥတွေထပ်ပြောင်းမယ်ဟောဒီမှာကမ္မဥတွေထပ်ပြောင်းမယ်အဲ့ဒီလိုဖြစ်ရင်သူသည်ဇာတိသရမရဏဆိုတဲ့အနာဂတ်ဘဝဝိပါကဘဝမပြုတ်လားဖြစ်သွားဝိပါကဖြစ်သွားတော့သူသည်တဏဥပါဒံသူသည်ကမ္မဘဝသူသည်ဇာတိသရမရဏဟုတ်တယ်မဟုတ်လားဇာတိသရမရဏခန္ဓာဘယ်နှပါလဲ၅ပါးအဲ့ဒီခန္ဓာ၅ပါးကိုပြစ္ဆုတ်ပံအနေနဲ့တခါပြန်ပြောင်းလိုက်မယ်ဆိုရင်ဟိုဘက်မှာဘာတွေပြန်လာမလဲဟိုဘက်ကဝိဇ္ဇာပြန်လာမလဲဟိုဘက်မှာတဏှာဥပါဒကံပြန်လာမယ်သူဒီဘာဖြစ်သွားမလဲအဝိဇ္ဇာသင်္ခါရပြန်ဖြစ်သွားအဲ့လိုနာမည်လေးတွေပြောင်းပြောင်းပြောင်းပြောင်းပြီးတော့ရှေ့ကိုဆက်သွားမှာဒါတကတကယ်ခန္ဓာဖြစ်စဉ်ကိုပြောတာဟုတ်တယ်မဟုတ်လားအဲ့တော့တကယ်ခန္ဓာဖြစ်စဉ်ကိုပြောမယ်ဆိုရင်တိတိကြောင့်နှစ်တိကြောင့်နှစ်တိကြောင့်သုံးတိကျုအဲနှစ်တိနှစ်ထက်မှသုံးကြောင့်ပြန်ပေါ်ပွားတယ်သုံးကြောင့်ဘယ်လိုဖြစ်တော့လေးကြောင့်ပြန်ဖြစ်တယ်အဲ့တော့လေးကြောင့်ပြန်ဖြစ်လို့ရှိရင်လေးပေါ်မှာနောက်ထပ်ဘာပြန်ပေါ်ပွားမလဲတစ်ပြန်ပေါ်ပွားမလားငါးပြန်ပေါ်ပွားမလားနံပါတ်5ပဲဖြစ်မှာပေါ့ဟုတ်တယ်မဟုတ်လားအစားကနေရေထွက်ရင်နံပါတ်5နံပါတ်5ဖြစ်ပြီးတော့နံပါတ်5ကနေဘာဖြစ်မလဲနံပါတ်6 6ကနေခွန်ခွန်ကနေ10ဒီလိုပဲသွားရမှာပေါ့နော်ဓမ္မသူကရှစ်ကိုသွားတဲ့လက္ခဏာပေါ်မှာကိုနောက်ပြန်ကြော့နေလို့ပဲဖြစ်တယ်။ဘာဖြစ်လို့စဝိုင်းအနေနဲ့နောက်ပြန်ကြော့ပြီးပြရတယ်လဲလို့မေးရင်တန်ត្រာစရာကစဝိုင်းတရံလဲပတ်နေတယ်ဆိုတဲ့အဓိပ္ပာယ်လေးကိုပြောချင်လို့ပြန်ကြော့ပြလိုက်တယ်။ဟုတ်တယ်မလား။ပြန်ကြော့ပြလိုက်တယ်။တကယ်တမ်းကျတော့ဘဝဘဝဘဝစရာကနောက်ဘဝပြန်လဲရုံထုံးတာမရှိဘူးရှစ်ကိုသာတိုးသွားတယ်။အဲဒါကြောင့်ဆိုကြပါစို့တေဇသူနေမဘူဇန္နာဝိဘူဒါကတိမိဒါကမဟာဇနကဟုတ်တယ်မလားဒါကမဟာဇနကဒါကသောဏသာမနော်ဒါကနေမိဒါကမောဟတရာဒီဘက်ကဗုဒ္ဓတ်ဒီလိုမရှိဘူးလားရှိတာပေါ့နော်ဟောပြီဒီဘွားပြီးတော့မစကူလာဆက်တော့တေမီမင်းရဲ့ဘွားကိုပြစ္ဆုတ်ပံယူရင်မာသနကမင်းရဲ့ဘွားသည်အနာဂတ်ဟုတ်တယ်မလား မာသနာကမင်းရဲ့ဘဝကိုပြစ်စုံပန်လို့ယူရင်ဒီမိမိရဲ့ဘဝသည်အတိတ်သုံးနာသမဘဝသည်အနာဂတ်သုံးနာသမဘဝကိုပြစ်စုံပန်လို့ယူခဲ့ရင်သမာသနာကမင်းဘဝသည်အတိတ်နေမိမိဘဝသည်အနာဂတ်ဒီလိုသွားမှာကိုအဲ့တော့သောသောတော့ကသူသည်ပြစ်စုံပန်သူသည်အနာဂတ်ဟောသူကိုပြစ်စုံပန်လို့ယူလိုက်တာနဲ့သူသည်အတိတ်သူသည်အနာဂတ်သူကိုပြစ်စုံပန်လို့ယူလိုက်တာနဲ့သူသည်အတိတ်သူသည်အနာဂတ်အချိန်နေရပြောင်းမှောင်သွားတာကိုနော်တန်ត្រာဆိုတာအဲ့ဒီနည်းနဲ့လည်သွားတာနော်အဲ့တော့မဟာသနကမင်းဘဝမှာနံပါတ်1ကွက်လို့ယူရင်တင်မင်းမင်းဘဝသည်နံပါတ်1ကွက်သုံးနာသမဘဝသည်နံပါတ်4ကွက်ဟုတ်တယ်မဟုတ်လားနံပါတ်4ကွက်သုံးနာသမဘဝကိုနံပါတ်1နဲ့နံပါတ်3ယူမယ်ဆိုရင်ဒီဘက်ကမာသရကမင်းဘဝသည်နံပါတ်1ခွဲ့မိမင်းဘဝသည်နံပါတ်4ခွဲ့အဲ့ဒီလိုနည်းနဲ့ဖြောက်ပြီးသွားမှာเนาะအဲ့ဒီတော့သန္တရာလေဘုံလည်းနည်းပြတဲ့နေရာမှာအကြောင်းအကျိုးတစ္ဆာကိုယူမယ်ဆိုလို့ရှိရင်ကာလကပြောင်းပြောင်းပြောင်းပြောင်းပြောင်းပြောင်းပြီးတော့သွားမှာဒါကတကယ့်သဘာဝဖြစ်စဉ်အဝိုင်းပုံပန်းတရာနဲ့ပြောကြည့်လိုက်တဲ့အခါကျတော့မှ၄ခွက်ကနေ၁ခွက်ပြောင်းဝိုင်းတဲ့အောင်ဖြစ်သွားတာတကယ်တမ်းကျတော့၄ခွက်ကနေ၁ခွက်ပြောင်းဝိုင်းတာဟုတ်ရဲ့လားတရားအနေနဲ့တော့ဆက်သွားတယ်နော်အခုပြောတဲ့ပုံစံနည်းနဲ့လည်းဆက်သွားတယ်အခုနပြောခဲ့တဲ့ဇရာမရဏနဲ့တွေ့တဲ့အချိန်မှာအာသောတရားမကင်းသေးတဲ့ပုဂ္ဂိုလ်သည်အာသောတရားဘာသာရှိတယ်ပုရုဇဉ်ဆိုရင်၄ပါးလုံးရှိတယ်သောတပန်ဆိုရင်၃ပါးရှိတယ်သကရာက၃ပါးရှိတယ်အနာဂတ်ဆိုရင်၂ပါးရှိတယ်အဲ့ဒီနှစ်ပါးကနေပြီးတော့အနာဂတ်ဘဝရာကြောင်းအလုပ်တွေကိုကာယကံနဲ့လုပ်တာရှိမယ်မနီကံနဲ့လုပ်တာရှိမယ်မနောကံနဲ့လုပ်တာရှိမယ်အ ਨੇ ဆုံးတော့မနောကံနဲ့တော့လုပ်လိုက်အဲ့တော့အသောတရားကိုဝိဇ္ဇာလို့ယူရင်လုပ်တဲ့အလုပ်ကိုသင်္ခါရယူဖို့ရလာတာကနံပါတ်1ကွယ်ဟုတ်တယ်မဟုတ်လားအသောတရားကိုတဏှာလို့ယူရင်လုပ်တဲ့အလုပ်ကကာမဘဝရလာမှာကဇာတိအဲ့ဒီလိုဓမ္မအနေနဲ့တော့ဆက်သွားပါလေတဲ့နော်၄ဘက်ကနေ၃ဘက်ဆက်တယ်လို့တော့ယူလို့မရပါဘူးလို့အဲ့ဒီလိုမှတ်လိုက်ပါဟုတ်လားကောင်းပြီဒါဖြစ်လို့ရှိရင်အားလုံးပေါင်းလိုက်တဲ့အခါကျတော့အဝိဇ္ဇာနဲ့တဏှာဟာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့သွားလိုက်တဲ့အတွက်တန္တရာလည်ပတ်သွားတာအဲ့ဒါကြောင့်အဝိဇ္ဇာတဏှာသည်တန္တရာလည်ခြင်းရဲ့အကြောင်းမူလဖြစ်ပါတယ်နရကဏပဏိကကပါလေသစ္စာနဲ့ခုသစ္စာနဲ့ကုသရာသစ္စာဒီဘယ်လိုမျိုးရှိလဲ၄မျိုးရှိတယ်ဒါပေမဲ့သန္တရာလဲတဲ့နေရာမှာပြတာကသစ္စာ၂မျိုးသန္တရာပြတဲ့နေရာမှာပြတာကသစ္စာ၂မျိုးအခုကဘယ်နေရာကိုယူမှာလဲလဲတဲ့နေရာကိုယူမှာလဲတဲ့နေရာမှာယူတော့ဘယ်သစ္စာနဲ့ဘယ်သစ္စာယူမလဲအဲ့တော့မူလနဲ့ပြသစ္စာနဲ့ကုသရာလင်္ကာသည်သန္တရာပြတဲ့နေရာမှာပြောတဲ့လင်္ကာလားသန္တရာလဲတဲ့နေရာမှာပြောတဲ့လင်္ကာလားဒါကြောင့်မူလနဲ့ပြသစ္စာတွေကိုကြည့်ပြီးတော့ဟာမဟုတ်လင်္ကာကသစ္စာနှစ်ပါးလည်းပဲပြောပါလားလို့ဒီလိုသွားပြောလို့မရဘူးဒီလင်္ကာသည်ပြင်လည်ရင်ဘာကိုပြတဲ့လင်္ကာလဲသန္တရာလေဘုံကိုပြတဲ့လင်္ကာဖြစ်တဲ့အတွက်လဲတဲ့နေရာမှာသစ္စာနှစ်ပါးလဲသစ္စာနှစ်ပါးပရမသုံးဖြစ်တာကဘာသစ္စာသမုဒိယသစ္စာနော်ပရမသုံးဖြစ်တာကသမုဒိယသစ္စာပုဂ္ဂိုလ်အနေနဲ့ပြောမယ်ဆိုရင်တော့ဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပြောခြင်းပြောမယ်ဒါပေမဲ့မြတ်စွာဘုရားသခင်ကရမကြီးဒီပုဂ္ဂိုလ်ရဲ့အစကိုမြင်ရလားမမြင်တာတော့မဟုတ်ဘူးမထင်ရှားဘူးဒါတော့မဟုတ်လားအဲ့ဒီတော့မထင်ရှားသေးတဲ့အတွက်ဓမ္မရဲ့အစကိုကြည့်လိုက်တဲ့အခါကျတော့ဘာသွားတွေ့ခန္ဓာတွေ့တာလားဝိဇ္ဇာတွေ့တာအဝိဇ္ဇာဘာသစ္စာလဲဘာသစ္စာလဲဒါကြောင့်မို့လို့ဒုက္ခသစ္စာနဲ့သမုဒိယသစ္စာဘယ်လိုကအရင်ဖြစ်သမုဒိယသစ္စာအရင်ဖြစ်တယ်အပင်မမျိုးမျိုးမအပင်အပင်မမျိုးမျိုးမအပင်အမြင်မပြတ်ဆက်ဆက်သိရင်ခဏပြောနေကြတယ်မဟုတ်လားအပင်ရရင်ဖြစ်သလားမျိုးကရင်ဖြစ်သလားအပင်ရရင်ဖြစ်သလားမျိုးကရင်ဖြစ်သလားမပြောဘူးလားပြောလားဘယ်ကရင်ဖြစ်တယ်လို့အဖြေရှားလို့မရဘူးလို့လည်းပဲမပြောဘူးလားပြောလားဒီဥပမာတည်းပြောမယ်ဆိုလို့ရှိရင်မျိုးကရင်ဖြစ်တာဟုတ်တယ်မဟုတ်လားဒီဥပမာတည်းပြောရင်လေဘယ်လိုကရင်ဖြစ်တော့မျိုးကရင်ဖြစ်တာဘာဖြစ်လို့တော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာဘယ်လိုကအရင်ဖြစ်တော့ဘာကြည့်ပြောတာလဲအဝိဇ္ဇာကြည့်ပြောတာဟုတ်တယ်မဟုတ်လားအဝိဇ္ဇာနိဝရဏနာတတ္တနာဒနာတန်ယောဇနာနာတဏ္ဍဝတ္တ သန္တာရတ္တဒါကိုကြည့်ပြီးတော့ဟောသမုဒယသစ္စာကအရင်ဖြစ်တယ်လို့ပြောလိုက်တာနော်သမုဒယသစ္စာဖြစ်လို့ဒုက္ခသစ္စာဖြစ်လာတာသမုဒယသစ္စာအရင်ဖြစ်တယ်ဆိုတဲ့စကားကိုလက်ခံမယ်ဆိုရင်အပင်နဲ့မြို့ဘလူကအရင်ဖြစ်မျိုးဆိုတဲ့နေရာမှာမျိုးစိတ်တစ်ခုတည်းကိုသာမျိုးလို့ယူလို့မရဘူးဟုတ်တယ်မဟုတ်လားမျိုးစိတ်တစ်ခုတည်းကိုသာမျိုးလို့ယူလို့မရဘူးဝိနည်းတေသနာတော်မှာအပင်ကလည်းမျိုးပဲမျိုးကလည်းမျိုးပဲအရွက်ကလည်းမျိုးပဲဟုတ်တယ်မဟုတ်လားတန်သေးတစားလို့ခေါ်တဲ့အညှိဟောက်ကလေးတွေကလည်းမျိုးပဲဘာမှမရှိတဲ့အညှိလေးတွေကပဲပဲအပင်ထပေါက်ခြင်းပေါက်လာတာပဲအပင်ပေါက်လောက်တဲ့အကြောင်းရင်းစိုးမရှိဘဲနဲ့ဒီပင်ပေါက်ပါမပေါက်အဲ့ဒီအကြောင်းသည်အပင်ကိုကူးထားရင်အပင်သည်မျိုးဗီဇဗီဇကာမတို့ဘုဒ္ဓကာမတို့ဆိုတဲ့နေရာမှာပြန်ကြည့်ဟုတ်တယ်မဟုတ်လားဗီဇကံနဲ့ဘုဒ္ဓကံနော်အဲ့တော့အပင်ကလည်းမျိုးဖြစ်တာပဲအစိကလည်းမျိုးဖြစ်တာပဲအသီးကလည်းမျိုးဖြစ်တာပဲဥကလည်းအခုပိုင်းကိုယ်လေးခြားဆက်ကြည့်အပင်ပေါက်တယ်မျိုးကဘာမျိုးလဲဥမျိုးဟုတ်တယ်မဟုတ်လားပဲပင်လေးခြားဆက်ကြည့်ပင်ပေါက်တယ်မျိုးကဘာမျိုးတော့အစိမျိုးရွာလာပင်လေးချိုးပြီးတော့သွားဆက်ရင်ပင်ပေါက်တယ်ဘာမျိုးတော့အပင်မျိုးပေါ့ပင်စီမျိုးပေါ့ဒီလိုမဟုတ်လားရွက်ကြပင်ပေါက်ကလေးအရွက်ကလေးဖြတ်ပြီးတော့သွားဆက်တယ်အပင်ပေါက်တယ်ဘာမျိုးတော့အရွက်မျိုးလိုရှိတာကိုအဲ့ဒါမျိုးဆိုတာအများကြီးလေနော်အပင်ကလည်းအပင်ဖြစ်သလိုအစိကလည်းအပင်ဖြစ်တယ်အရွက်ကလည်းအပင်ဖြစ်တယ်နော်ဘာမှမရှိတဲ့နေရာလေးကပင်မဲလို့လည်းပဲရင်ညိလေးတွေတခြားအပင်ဖြစ်လာတာပဲဟုတ်တယ်မဟုတ်လားအပင်ဖြစ်လာအဲ့ဒီအပင်ဖြစ်လာတဲ့အကြောင်းရှိလို့အပင်ဖြစ်တာအပင်ဖြစ်လာတဲ့အကြောင်းမရှိဘဲနဲ့အပင်ကိုမဖြစ်ဘူးဒါကတော့သိပ္ပံနိယရူပဗေဒနိယပြောရင်ပို့ပြီးတော့ကြည့်ကြတာပေါ့နော်အပင်ဖြစ်နေတော့သူအကြောင်းရင်းကနေရှိအဲ့ဒီအကြောင်းရင်းကနေပေါင်းဆောင်လာတဲ့အခါမှာအပင်လေးတစ်ခုဖြစ်လာတယ်မျိုးပွားလေးတစ်ခုဖြစ်လာအဲ့ဒါကြောင့်မလို့အပင်နဲ့မျိုးတကယ်တော့သိပ္ပံနည်းကြကြပဲပြောပြောအခုနော်အခုပြောနေတဲ့လင်္ကာအရာပဲပြောပြောဟုတ်လားဘလူကအရင်ဖြစ်တယ်လဲဆိုရင်မျိုးကအရင်ဖြစ်တာပရိစ္ဆသမုပ္ပန်နည်းနဲ့ပြောလဲမျိုးကအရင်ဖြစ်တာပဲသိပ္ပံနည်းနဲ့ပြောလဲမျိုးကအရင်ဖြစ်တာအပင်နဲ့မျိုးဘလူကအရင်ဖြစ်တယ်ဆိုတာဖြေရှာလို့မရပါဘူးဆိုတာဒီဒါကပြည့်စုံတယ်ပြောလိုက်တာသိပ္ပံမှာသွားမေးကြည့်မျိုးကအရင်ဖြစ်တယ်ဝိနည်းမှာသွားမေးကြည့်မျိုးကအရင်ဖြစ်တယ်နော်အခုပရိစ္ဆေသမုပ္ပန်နည်းနဲ့ကြည့်တော့လေမျိုးကအရင်ဖြစ်တယ်ဟုတ်ပြီအဲ့တော့ဝိဇ္ဇာကလည်းစာဖြစ်တဲ့အခါကျတော့နော်အဝိဇ္ဇာဒီပါတိစ္ဆာလဲသမုဒိယသစ္စာရလာတဲ့ခန္ဓာဒီပါတိစ္ဆာလဲဒုက္ခသစ္စာနော်ဒုက္ခသစ္စာအဲဒီဒုက္ခသစ္စာအပေါ်မှာနောက်ထပ်ပြီးတော့ပေါက်ဖွားတာကသမုဒယသစ္စာအဲဒီသမုဒယသစ္စာတွေပေါက်ဖွားရင်ဘာသစ္စာရမလဲဒုက္ခသစ္စာအဲတော့အဲဒီဒုက္ခသစ္စာတွေပြန်ရသွားပြန်တော့လည်းပဲဒီဒုက္ခသစ္စာကဒီတိုင်းရနေမှာလားဘာတွေပေါက်ဖွားမလဲဘာတွေပြန်ရမလဲအဲဒီဒုက္ခသစ္စာပြန်ရတော့ကဒီဒုက္ခသစ္စာဒီတိုင်းနေမလားဘာဖြစ်မလဲသမုဒိယသစ္စာဖြစ်တော့ဘာတွေပြန်ရမလဲ။သွားကျင်တယ်လို့သွား။ဒီသစ္စာနှစ်ပါးနဲ့သွားနေမှာပဲ။ဟုတ်တယ်မလား။အဲ့ဒီလိုတန်တရာလဲတဲ့နေရာမှာသစ္စာနှစ်ပါးနဲ့လဲနေတာပါ။နော်။ဒါတရားသဘောနဲ့အချက်ချက်ပြောရင်တော့ဒီမျိုးပေါ့နော်။အချင်းချင်းအားဖြင့်သစ္စာနှစ်ပါးနဲ့လဲပုံကိုအချင်းချင်းပြောပါဆိုရင်တော့ဒီတိုင်းပဲပြောလိုက်ရုံပဲ။သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တဲ့ဒုက္ခသစ္စာအပေါ်မှာသမုဒိယသစ္စာတွေပြန်ပေါက်ဖွားတယ်။ပြီးတော့ဒုက္ခသစ္စာတွေပြန်ရတယ်။ပြီးတော့သမုဒိယသစ္စာတွေပြန်ပေါက်ဖွားတယ်။ပြိတ္တဒုက္ခသစ္စာတွေပြန်ရတယ်တသန္တရာလုံးကျင်လည်လာတာဒီသစ္စာနှစ်ပါးနဲ့ပဲကျင်လည်နေတာမဂ္ဂသစ္စာနဲ့နိရောဓသစ္စာမပါဘူးမဂ္ဂသစ္စာနဲ့နိရောဓသစ္စာဖြစ်တဲ့အချိန်ဒီသန္တရာကျင်လည်မဲ့အချိန်လားရက်မဲ့အချိန်ရက်မဲ့အချိန်ဒီတော့မဂ္ဂသစ္စာသန္တရာရက်ချင်ပါတယ်ဆိုရင်ဘာသစ္စာအာကိုရမယ်မဂ္ဂသစ္စာအာကိုဒီလိုမဟုတ်လားအဲ့တော့သန္တရာလည်းပုံပြောပါသန္တရာပြတ်ပုံပြောပါသန္တရာလေးပုံပြောမယ်ဆိုရင်သမုဒိယသစ္စာဘယ်လိုဖြစ်တယ်လဲပိုင်အောင်ပြောပြီးတော့အဲ့ဒီသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဘယ်လိုဖြစ်တယ်လဲပိုင်အောင်ပြောဒါနကုသိုလ်နဲ့ပြောမလားပွန်ညာပိသင်္ခါရနဲ့ပြောမလားအပွန်ညာပိသင်္ခါရနဲ့ပြောမလားအာနိစာပိသင်္ခါရနဲ့ပြောမလားဒါနကုသိုလ်ကံနဲ့ပြောမလားသီလကုသိုလ်ကံနဲ့ပြောမလားဒါဘာဝနာအဲကျန်တဲ့ဟလားအကုသိုလ်ကံနဲ့ပြောမလားပြောကျင်တဲ့ကံနဲ့ပြောအဓိကကတော့သမုဒိယသစ္စာကြောင့် ဒုက္ခဒိဋ္ဌာဖြစ်တယ်ဆိုတာပုံပေါ်သွားဖို့ပဲရည်ကြည့်တယ်။ထက်ကျင်တဲ့ဇာလန်ထက်နော်ပုံပေါ်သွားဒါကသန္တရာလေးပေါ့သန္တရာပြပုံပြောပါဆိုလို့ရှိရင်သန္တရာဆက်ဖြတ်ရတော့မယ်ဖြတ်တဲ့အခါကျတော့ဘယ်နေရာကဖြတ်မလဲပုံမှားအဖြစ်ပြောရင်တော့ဝရဏနဲ့တဏှာကြားပေါ်ဒါပေမဲ့အခုကသစ္စာအနေနဲ့ပြောနေတာလေသစ္စာအနေနဲ့ပြောတဲ့အခါကျတော့အဲ့ဒီဆက်ကြည့်ပြအောင်ကဘယ်နေရာကဖြတ်ဘယ်ဘယ်နေရာကဖြတ်သမုဒိယနေရာကဖြတ်မလားဒုက္ခနေရာကဖြတ်မလားသမုဒိယနေရာကဖြတ်မှာပေါ့ဟုတ်တယ်မလားဘယ်နေရာကဖြတ်မလဲသဘသူလည်းနေတဲ့သာသနာဆင်အစင်ကြီးလေအစင်ကြီးသဘသူလည်းဒါကတော့လည်းခဲ့ပြီးပြီဒါပေမဲ့သိတဲ့အချိန်မှာသိတဲ့နေရာကနေဖြတ်ဟုတ်တယ်မလားအခုတည်းအခုဖြတ်နော်မနေ့ဖြတ်သည်မနေ့ပြန်ဖြတ်ဖြတ်တဲ့အခါကျတော့သစ္စာနဲ့ကိုယ်ထဲမှာဘယ်သစ္စာကနေစဖြတ်ဒီနေရာကစတဲ့ဒီသမုဒိယသစ္စာဖြတ်လိုက်ရင်ဒီဒုက္ခသစ္စာလာအောင်မလားအဲအဲ့ဒါပြောတာပေါ့နော်ဒီတော့သမုဒိယသစ္စာကစဖြတ်ရင်ဒုက္ခသစ္စာမလာဘူးဒီတော့သစ္စာတကုဟောကွက်မှာတန်ត្រာပြတ်ပုံလေးပြောပြစမ်းပါဆိုရင်ဝေဒနာနဲ့တဏှာကြားဆိုတာကဒါကအဓိကမဟုတ်ဘူးအဓိကကဘာလဲသမုဒိယသစ္စာပြတ်ကိုဖြတ်နိုင်ဖို့ပဲသမုဒိယသစ္စာပြတ်ကိုဖြတ်နိုင်ဖို့ဆိုတာကသမုဒိယသစ္စာပြမဖြစ်ဟောဒီဒီတဲမှာလေဒီဒီအခုဒီတဲမှာသမုဒိယသစ္စာပြမဖြစ်ဒုက္ခသစ္စာမှဖြစ်တာဟုတ်တယ်မဟုတ်လားသမုဒိယသစ္စာပြမဖြစ်ဒီဒုက္ခသစ္စာမှဒီသမုဒိယသစ္စာဖြစ်တယ်ဒီဒုက္ခသစ္စာမှဒီသမုဒိယသစ္စာဖြစ်တယ်ဒီဒုက္ခသစ္စာမှဒီသမုဒိယသစ္စာဖြစ်တယ်သူတို့နေနဲ့သူလေစဝိုင်းနေနဲ့ကြည့်ရင်နှစ်ကွက်မှသုံးကွက်ဖြစ်တာကိုဟုတ်တယ်မဟုတ်လားဒါက2ခွက်ဆိုရင်ဒါက3ခွက်ဒါက2ခွက်ဆိုရင်ဒါက3ခွက်ဒါက2ခွက်ဆိုရင်ဒါက3ခွက်သူ့ခွက်နဲ့သူတွဲထားတာမဟုတ်လားသူ့ခွက်နဲ့သူတွဲထားတာလေနော်သူ့ခွက်နဲ့သူတွဲထားတာသူ့ကပြစ္ဆုတ်ပါ2ခွက်ယူရင်သူကလည်းပြစ္ဆုတ်ပါ3ခွက်သူ့က2ခွက်ပြစ္ဆုတ်ပါယူရင်သူကလည်းပြစ္ဆုတ်ပါ3ခွက်ဒီလိုသွားမှာကိုဟုတ်တယ်မဟုတ်လားအဲ့တော့ရောက်တဲ့နေရာကနေစပ်ဖြတ်ရောက်တဲ့နေရာကနေစပြတော့ဒုက္ခသစ္စာဖြတ်မလားသမုဒိယသစ္စာဖြတ်သမုဒိယသစ္စာဖြတ်ဘလို့ဖြတ်မလဲဒုက္ခသစ္စာကိုရှုသမုဒိယသစ္စာကိုပယ်ဟုတ်တယ်မလားအဲ့တော့ဒုက္ခသစ္စာကိုဘလို့ရှုရမလဲဆိုတာပြောပြအဲ့ဒီလိုရှုတာနဲ့ဒီပိုင်းနဲ့သမုဒိယသစ္စာဘလို့ပယ်နိုင်တယ်လဲဆိုတာကိုပြောပြမှဒါမှသစ္စာနဲ့ခုနဲ့တန်ត្រာပြတ်ပုံပြပြမှာပေါ့ဒါဓမ္မဂရိကရွေးချယ်ဘက်မှာတကယ်လို့များပြောလာခဲ့သည်ရှိတော့ဒီပုံစံပေါက်အောင်ပြောရမှာဝေဒနာနဲ့တဏှာကြဝေဒနာနဲ့တဏှာကြဆိုပြီးတော့ခြာလဲလဲနေလို့တော့မရဘူးနော်ဘယ်နေရာပဲဖြစ်ဖြစ်မြင်စိတ်ပေါ်မှာပုဂ္ဂိုလ်တ attva ငါလို့ယူရင်သမုဒိယသစ္စာဒီလိုမလားကြားစိတ်ပေါ်မှာပုဂ္ဂိုလ်တ attva ငါလို့ယူရင်သမုဒိယသစ္စာငါကြည့်လို့ကောင်းလိုက်တာဆိုရင်သမုဒိယသစ္စာငါနာထောင်လို့ကောင်းလိုက်တာဆိုရင်သမုဒိယသစ္စာဝေဒနာတခုတည်းယူရစိတ်ထဲမှာသွားဆွဲမနေနဲ့ဟုတ်တယ်မဟုတ်လားအဲ့တော့ခန္ဓာကဒုက္ခသစ္စာခန္ဓာပေါ်မှာဖြစ်နေတဲ့ပုဂ္ဂတ္တဝငါဆွဲကသမုဒိယသစ္စာခန္ဓာကိုတရားဓမ္မနဲ့သိတာကသမုဒိယသစ္စာခန္ဓာကိုခန္ဓာမှမသိတာလည်းသမုဒိယသစ္စာ၃မျိုးပေါ့နော်အဲ့တော့ဒိဋ္ဌိနဲ့ဖြတ်မလားဒိဋ္ဌိနဲ့ဖြတ်မလားတဏှာနဲ့ဖြတ်မလားအဝိဇ္ဇာနဲ့ဖြတ်မလား၃မျိုးလုံးနဲ့ဖြတ်မလားထက်ချင်တာနဲ့ဖြတ်။နော်။သူ့ကိုမှန်တမ်းသိရင်ဘာဂရိတာဆင်။ကိလေသာပြောတာလေဘာဂရိတာဆင်။အမှန်တမ်းသိရင်ဆိုတဲ့သကလုံးကအမှန်တမ်းမသိတဲ့အဝိဇ္ဇာကိုဆင်တယ်လို့အဓိပ္ပာယ်ရတယ်။ဟုတ်တယ်မဟုတ်လား။သကလုံးကလည်းသုံးနှုတ်လို့သိတယ်လေ။သူကမှန်တမ်းသိရင်အမှန်တမ်းမသိတဲ့အဝိဇ္ဇာဆင်ဟုတ်တယ်မလားသူကယုံနာမှသိရင်ယုံနာပေါ်မှာပုဂ္ဂတ္တဝါလို့ထင်တဲ့ဒိဋ္ဌိဆင်တက္ကရာဒိဋ္ဌိဆင်ဒီလိုမလား သက်္ကာရီလေးစင်တယ်။သူဒီဒုက္ခသစ္စာဘာပဲလို့သိရင်တဏှာကိလေသာစင်တယ်။တဏှာကိလေသာစင်တယ်။ဒုက္ခလို့သိရင်ဒုက္ခလို့ထင်တဲ့အယူစင်တာပေါ့။ဟုတ်တယ်မလား။ရောက်နံဘာပဲလို့သိရင်ပုဂ္ဂိုလ်တ ত্ত্ব ဘာလို့ထင်တဲ့အယူစင်သွားတာပေါ့။အမှန်သိသွားရင်မမှန်အမှန်မသိအောင်ဖုံးကွယ်တဲ့အဝိဇ္ဇာစင်သွားတာပေါ့။ဒီလိုသူ့အနေနဲ့သူတွဲတော့မှန်အောင်တော့သုံးတတ်ဖို့လိုတာပေါ့။နော်။အဲ့ဒါမှန်မှဖြစ်မှာအဲ့တော့ကိလေသာဆင်းအောင်ကိလေသာတတ်တဲ့နေရာမှာသမုဒယသစ္စာသိအောင်တတ်တဲ့နေရာမှာဒီဘက်ကဘာမြင်မှဒီဘက်ကဘာမြင်ရင်ဒီဘက်ကဘာကိလေသာသိတယ်ဆိုတာကိုယ့်အနေကိုတွေ့ရအောင်လုပ်တာရမ်းလို့လို့တော့မရဘူးနော်အဲ့ဒါသစ္စာနဲ့ခုနဲ့သန္တရာပြတ်ပေါ့သန္တရာလည်းဘုံပြောပါသလိုရှိရင်ဟောဒီနေရာမှာဘလို့အမှန်မသိလို့ဘာကိလေသာဖြစ်အမှန်မသိရင်အဝိဇ္ဇာကိလေသာဖြစ်တယ်။ပုဂ္ဂတ္တဝါငါလို့ယူရင်ဒိဋ္ဌိကိလေသာဖြစ်တယ်။ချမ်းသာဒုက္ခလို့ထင်ရင်တဏှာကိလေသာဖြစ်တယ်။ဟုတ်တယ်မလား။တဏှာကိလေသာဖြစ်တယ်။တဏှာကိလေသာဆိုတဲ့သမုဒယသစ္စာဖြစ်တယ်။အဲဒီလိုသူတွဲလိုက်တဲ့သူတကယ်လို့သမုဒယသစ္စာဖြစ်ပုံပြောပါဆိုရင်လေဟိုအတိတ်အဝိဇ္ဇာတွေတော့ပြောဖို့မလိုဘူး။နော်။ပစ္စောပန်မှာဖြစ်နေတဲ့ခန္ဓာ၅ပါးအပေါ်မှာပစ္စုပ္ပန်မှာဖြစ်နေတဲ့တဏှာဥပါဒံအဝိဇ္ဇာဒီ၃မျိုးလေးလှည့်ပြောလိုက်အဲဒီ၃မျိုးကနေဒီစင့်တဲ့ပြောမယ်ဆိုရင်ကာမဘဝဒီပြောခြင်းနဲ့ပြောပေါ့နော်အဲဒါဆိုရင်သမုဒယဒုက္ခသစ္စာအပေါ်မှာသမုဒယသစ္စာဖြစ်တယ်အဲဒီသမုဒယသစ္စာကနေနောက်ထပ်ဒုက္ခသစ္စာဘယ်လိုနည်းနဲ့ပြန်ရတယ်လဲဆိုတဲ့အခါကျတော့အဝိဇ္ဇာဖြစ်ရင်အဝိဇ္ဇာကိုချုပ်တဲ့ကံအဝိဇ္ဇာကိုချုပ်တဲ့ကံဖြစ်တဲ့အတွက်ကာမဘဝဖြစ်เสียသာတိတဏှာဖြစ်ရင်တဏှာကိုချုပ်တဲ့ကံတဏှာကိုချုပ်တဲ့ကံဖြစ်တဲ့အတွက်ကမ္မဘဝဖြစ်เสียသာတိဒိဋ္ဌိဖြစ်ရင်ဒိဋ္ဌိကိုချုပ်တဲ့ကံဒိဋ္ဌိကိုချုပ်တဲ့ကံဖြစ်တဲ့အတွက်ကမ္မဘဝဖြစ်เสียသာတိဒါသမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်သွားပေါ့အဲဒါအဝိဇ္ဇာဖြစ်ရင်ဆိုတာကဒါကအချင်းချင်းပြောလိုက်တာအဝိဇ္ဇာဘယ်လိုဖြစ်တယ်လဲဆိုတာဒီဟောဒီပြစ္ဆုတ်ပါခန္ဓာကိုပြန်ကောက်ဟုတ်တယ်မလားပြစ္ဆုတ်ပါခန္ဓာကိုခန္ဓာမှမသိရင်အဝိဇ္ဇာဖြစ်တဲ့အဝိဇ္ဇာဖြစ်တဲ့အတွက်အဝိဇ္ဇာကိုချုပ်တဲ့ကံนี่ဘယ်လိုဖြစ်တယ်လဲဆိုတာစဉ်းစားကြည့်ပေါ့နော်မသိမှုနဲ့အလူတွေပေးတယ်ခဏလှူတယ်လှူတဲ့တန်းနဲ့သစ္စာမသိမှုနဲ့လှူတဲ့နေ့အတွက်အဲ့ဒီလှူတဲ့နဲ့ကုသိုလ်သည်သင်္ခါရဖြစ်သွားတယ်ကာမဘဝဖြစ်သွားတယ်အဲ့ဒီကာမဘဝမှာအဝိဇ္ဇာရဲ့အရင်းငွေ့မကင်းသေးတဲ့အတွက်ကိလေသာကဘာနဲ့တူအစိုးရစိတ်နဲ့တူတယ်သင်္ခါရကမ္မဘဝကဘာနဲ့တူမျိုးစင်းနဲ့တူတယ်အစိုးရစိတ်ဓာတ်ပါတယ်မျိုးစစ်တွေအပေမပေါ်ဖဲနေမှာလားပေါ့မှာလားပေါ့လာတဲ့ပင်ကဘာသစ္စာအဲဒုက္ခသစ္စာဒီလိုလာပါကိုအဝိဇ္ဇာကိုချုပ်တယ်ဆိုတာကအစိုးရစိတ်ဓာတ်တဏှာကိုချုပ်တယ်ဆိုတာလည်းအစိုးရစိတ်ဓာတ်ဒိဋ္ဌိကိုချုပ်တယ်ဆိုတာလည်းအစိုးရစိတ်ဓာတ်မျိုးစင်းကပင်ပေါ့တယ်ဆိုလိုပေမဲ့အစိုးရစိတ်ဓာတ်မရှိတဲ့မျိုးစင်းပင်ပေါ့ပါမလားပါပါဘာရှိလို့ပင်ပေါ့ကံပြုတ်တယ်ဆိုပေမဲ့ကံပြုတ်တိုင်းအကျိုးပေးမလားမရပါဘူး။ရဟန္တာတွေလည်းကံမရှိဘူးလား။မရှိပါဘူး။ကိုယ်တော်ကံတွေမလုပ်ဘူးလား။မလုပ်ပါဘူး။လောက်တာအကျိုးပေးလား။မရပါဘူး။ဘာဖြစ်လို့မပေး။ကိလေသာဆိုတဲ့အစိုးရစိတ်ဓာတ်မရှိလို့။ကိလေသာဆိုတဲ့စိုးရစိတ်ဓာတ်မရှိလို့။နော်။ကိလေသာဆိုတဲ့စိုးရစိတ်ဓာတ်မရှိတဲ့အတွက်သူတို့လုပ်တဲ့ကံတွေအပင်မပေါက်နိုင်တဲ့မျိုးစိတ်နဲ့တူသွားတယ်။စာရမှာတော့လေပွင့်တဲ့ဥပမာပေးထားတယ်เนาะမျိုးစိတ်မကြတဲ့လေပွင့်လို့ဥပမာပေးထားတယ်အမှန်ကတော့အပင်မပေါက်နိုင်တဲ့မျိုးစိတ်အပင်မပေါက်နိုင်တဲ့မျိုးစိတ်ဆိုတာဘယ်လိုမျိုးစိတ်မျိုးလဲပျက်စီးနေတဲ့မျိုးစိတ်ပေါ့ဟုတ်လားမူလတော်ကသူကထွက်လာတော့ကတော့အစိုးရစိတ်ဓာတ်ပါလာတာကိုအဲ့ဒါကိုအထာမတတ်တဲ့အခါကျတော့လေတလတ်တဲ့အစိုးရစိတ်ဓာတ်ခံသွားတယ်အပင်ပေါက်တော့တအားပူတယ်အစိုးရစိတ်ဓာတ်ခံသွားတယ်အပင်ပေါ်တော့အိုးဘောမိဘဘောတက်ပြီးတော့လှော်လိုက်တယ်မိဘဘောတင်ပြီးတော့လှော်လိုက်တယ်အစိုးရစိတ်ဓာတ်ခံသွားတယ်အပင်မပေါ်တော့ဒီလိုကိုအဲ့တော့မျိုးစိတ်ရှိပေမဲ့တချို့ဆိုလို့ရှိရင်ကြားဖို့ပါတယ်နော်နိုင်ငံခြားအနေမျိုးစိတ်တွေပေးလိုက်တယ်အဲ့ဒီမျိုးစိတ်တွေဘယ်လိုလှော်လှော်လိုက်တယ်လဲမသိဘူးဒီကြတော့စိုက်လို့ကိုမရဘူးဒါဟိုစက်ပြေးလောကမှာကြားဖို့ပါတယ်မျိုးစိတ်တော့မျိုးစိတ်ပဲဘာဖြစ်လို့စိုက်မရတယ်လဲတို့တခုခုလုံးပေးလိုက်လို့တခုခုလုံးပေးလိုက်လို့ တချို့များသလိုချင်းသူတို့ဇာမျိုးယူလာတယ်ဒီမှာစိုက်တယ်အပင်ပေါက်တယ်အသီးသီးတယ်အစီစီအစီကြတယ်အဲ့ဒီစီပြန်ဆက်အပင်မပေါက်ပြန်ဘူးတဲ့တချို့ကပေါက်တယ်သူ့လိုပြန်မဖြစ်ဘူးတဲ့အဲ့ဒါဟိုကနေတခုခုလုံပေးလိုက်တယ်လို့ပြောကြတာပဲအဲ့ဒါကြောင့်မလို့မျိုးစစ်ဖြစ်တိုင်းအပင်မပေါက်ဘူးဟိုဘက်ကတခုခုချုံရင်းသွားလို့အဲ့တော့ဒီနေရာမှာအဝိဇ္ဇာတို့တဏှာတို့ဒိဋ္ဌိတို့ဆိုတဲ့အင်္ဂါရတ္တိပြည့်စုံမှကမ္မဘဝတခါရတိအကျိုးပေးမှာပေါ့အဲ့ဒါကြောင့်မို့လို့ဟောဒီကမ္မဘဝဆိုတဲ့နေရာမှာကမ္မရဲ့ကမ္မဘဝရဲ့နော်အကျိုးမပေးမဲ့ကံကကံသည်ကမ္မအကျိုးပေးမဲ့ကံသည်ကမ္မဘဝသိညုံမှာကြတော့ဘယ်လိုပြောလဲအကျိုးမပေးမဲ့ကံသည်ကမ္မအကျိုးပေးမဲ့ကံသည်ကမ္မပဋ္ဌာဒါကိုပြောတာကိုအင်္ဂါ၅ချက်ရှိတယ်ဆိုကြပါစို့တပါးခြုံရင်းသွားရင်ကမ္မတော့ဖြစ်တယ်ကမ္မပရမဖြစ်ဘူးအကျိုးမပေးဘူးဒီလိုပြောတယ်မလားဒီမှာလည်းပဲအဲ့ဒီလိုပဲအဝိဇ္ဇာတဏ္ဍာဒိဋ္ဌိဆိုတဲ့အရိတရားသုံးမျိုးခြုံရင်းသွားရင်အရိကံဒီကမ္မတော့ဖြစ်တယ်ကမ္မဘဝမဖြစ်တော့နော်ကမ္မတော့ဖြစ်တယ်ကမ္မဘဝမဖြစ်တော့အဝိဇ္ဇာတဏှာဒိဋ္ဌိ၃မျိုးပါ၁မျိုးမျိုးပါရင်ကမ္မဘဝဖြစ်တယ်။ကမ္မဘဝဖြစ်ရင်ဇာတိကျိုးပေးမယ်။ကမ္မဘဝမဖြစ်ရင်ကမ္မပဲဖြစ်ရင်ဇာတိအကျိုးမပေးဘူး။ဒီတော့ကမ္မဘဝနေရာမှာကံဖြစ်တိုင်းကမ္မဘဝမဖြစ်သည့်အတွက်ဒီနေရာမှာအပြည့်ဝိုင်းမထားဘူး။ကမ္မဘဝတချို့တချို့ကံကကမ္မဘဝတချို့တချို့ကံကကမ္မကမ္မဘဝနဲ့ကမ္မမတူသည့်အတွက်ဘဝပါတဲ့အခါမှာကမ္မနဲ့ဘဝဆက်မယ်ဘဝမပါတဲ့ကမ္မကမ္မနဲ့ဘဝမဆက်ဘူးဆက်လို့လည်းရအောင်ခွဲလို့လည်းရအောင်ကမ္မနဲ့ဘဝကြမှာလိုင်းနေကြတာဒါကအဓိပ္ပာယ်တစ်မျိုးပေါ့နော်တချို့တချို့ပုဂ္ဂိုလ်ကြတော့ဗာပြောတယ်ဥပပတ္တိဘဝနဲ့ပေါင်းခြင်းပေါင်းလို့ရအောင်ခွဲခြင်းခွဲလို့ရအောင်ခြားတာဒီလိုလည်းပြောတယ်နော်ဒီလိုလည်းပြောတယ်အဲ့တော့ဥပပတ္တိဘဝပါလာခဲ့သည်ရှိတော့ကမ္မဘဝလို့ပြောမလားဘဝလို့ပြောမလားဘဝလို့ပြောဒီတော့ဥပပတ္တိဘဝပါလာရင်ဘဝဥပပတ္တိဘဝမပါရင်ကမ္မဘဝအဲ့တော့တခါတခါဘဝလို့သုံးတယ်တခါတခါကမ္မဘဝလို့သုံးတယ်အဲ့တော့ကမ္မနဲ့ဘဝဒီမြဲတာတွဲနေတာလားဥပပတ္တိဘဝပါရင်ဘဝဥပပတ္တိဘဝမပါရင်ကမ္မဘဝဒါကမ္မနဲ့ဘဝသည်အများရမတွဲဘူးဒါကြောင့်မလို့အလကောင်မှချတာလားတွဲခြင်းနဲ့တွဲမတွဲခြင်းမတွဲနဲ့အဲ့ဒီလိုပဲခန္ဓာတော်ကနည်းနဲ့ပြောမယ်ဆိုရင်ယန္တာပုဂ္ဂိုလ်များရဲ့တဏ္ဍာမှာကမ္မဖြစ်တယ်ကမ္မဘဝမဖြစ်ဘူးဇန္တာပုဂ္ဂိုလ်ရဲ့တဏ္ဍာမှာကမ္မဘဝဖြစ်တယ်အဲ့တော့ယန္တာပုဂ္ဂိုလ်များတဏ္ဍာမှာကမ္မဇန္တာပုဂ္ဂိုလ်တွေမှာကမ္မဘဝကမ္မနဲ့ကမ္မဘဝအများရတွဲတာမဟုတ်သည့်အတွက်တွဲကျင်လည်းရတယ်ခွဲကျင်လည်းရတယ်ဒါကြောင့်အလဲကောင်မှမြင်လေတာတာအပြစ်ဆက်မထားဘူးဒီလိုတွေပဲနှမျိုးယူပါတယ်နော်ကဲကောင်မိသားကသစ္စာတစ်ခုအဲ့ဒီမူလနှပြနဲ့သစ္စာတစ်ခုပုံစံနမူနာယူပြီးတော့မူလနှပြဆိုလို့ရှိရင်သန္တာလေးပုံကိုပြရင်အဝိဇ္ဇာကြောင့်သင်္ခါရဘယ်လိုဖြစ်တယ်သင်္ခါရကြောင့်ခန္ဓာငါးပါးဘယ်လိုရတယ်အဲ့ဒီတကမှတဏှာဝရကံတွေဘယ်လိုပေါက်ဖွားတယ်အရိကမှာကမ္မဘဝတွေဘယ်လိုဖြစ်တယ်အရိကမှာဇာတိဘယ်လိုဖြစ်တယ်ဒါကမူလနှစ်ပြားနဲ့သန္တရာလဲပုံမူလနှစ်ပြားနဲ့သန္တရာလဲပုံကိုသန္တရာရပ်ပုံပြောမြန်ပြောပြပါဆိုရင်ဘယ်ကနေစတာဘယ်ကနေစတာမလဲအဝိဇ္ဇာနဲ့သစ္စာနာမှာမပြောတော့ဘူးဘယ်ကနေစတာမလဲအဝိဇ္ဇာနဲ့တဏှာကနေစတာဒီလိုမလားအဝိဇ္ဇာကနေတဏှာကနေစတာအဝိဇ္ဇာနဲ့တဏှာတတ်တော့မယ်ဆိုရင်ဟောအတိတ်ကိုသွားကြည့်လို့ရပါမလားအနာဂတ်ကြည့်လို့ရပါမလားဘယ်နေရာကြည့်ပြစ္ဆောက်ပံကြည့်ဟုတ်တယ်မလားဟောပြီးပြစ္ဆောက်ပံမှာရလာတာခန္ဓာ၅ပါးတိတိကျကျကျက်ချက်ပြောပါဆိုရင်မျက်စိနဲ့ဆင်းနဲ့တတ်တော့မျက်စိပေါ်တယ်မျက်စိပေါ်တဲ့အခါမှာမျက်စိခန္ဓာ၅ပါးဖြစ်တယ်မျက်စိဒီပါခန္ဓာသူနဲ့တူတူဖြစ်တဲ့စိတ္တိတွေကပါခန္ဓာသူနဲ့တူတူဖြစ်တဲ့စိတ္တသိက်တွေကဘာခန္ဓာ အဲလိုပြောပါခန္ဓာမနှပါလဲသုံးပါခန္ဓာမနှပါလဲဘာခန္ဓာတွေတော့ဝရဏခန္ဓာမြညာခန္ဓာသင်္ခါရခန္ဓာသရုပ်တိဗမာမိရောက်မှမိတာဗောဗမာမိတော့မြင်စိတ်ဗမာမိမျက်စိကြည်ရောက်မှမိမျက်စိကြည်ကြည်ယောဂဘာခန္ဓာအဲ့တော့မြင်စိတ်ကလေးတလုံးပေါ်လိုက်တာနဲ့ခန္ဓာမနှပါဖြစ်ပြောတော့မြင်စိတ်ဖြစ်တော့ခန္ဓာ၅ပါးဒီလိုမလားပြောတော့ဖြစ်တော့ခန္ဓာ၅ပါးဒါကအဘိဓမ္မာနည်းနဲ့ပြောတာနော်ပရိစ္ဆေသမောပါဏိနဲ့ပြောလိုက်မယ်ဆိုလို့ရှိရင်မြင်စိတ်တိရိစ္ဆာလဝိညာဉ်လားဝိညာဉ်ဝိညာဉ်တလုံးရသွားပြီနော်မြင်စိတ်ဘာကြောင့်ဖြစ်မြင်စိတ်ကြည့်နေအစင်းနဲ့တိုက်လို့ဖြစ်မြင်စိတ်ကြည့်တိရိစ္ဆာလသာလယရဏလားအစင်းနေကြလားယုတ်လားဟုတ်ပြီဘယ်နှမျိုးရသွားလဲဝိညာဉ်ရဲ့ယုတ်ရဲ့သလာယရဏရဲ့သုံးမျိုးရသွားပြီနော်မြင်စိတ်တွေသူတော်ရဲပေါ်တာလားစတိသိတ်တွေနဲ့တွဲပေါ်တာလားစတိသိတ်တွေနဲ့တွဲပေါ်တော့စတိသိတ်ကိုပရိစ္ဆေသမုပ္ပါမှာဘယ်လိုနာမည်ပေးနာလို့နာမည်ပေးတယ်ဘယ်လိုနာမည်ပေးလဲအဲ့တော့ဝိညာဉ်ရဲ့နာရဲ့ယုတ်ရဲ့သလာယရဏရဲ့မပြောလားဖြစ်သွားလားအရိဝိညာဏယောသလာရဏပေါင်းလိုက်တာကိုဘယ်လိုခေါ်ဖတ်တာလို့ခေါ်ဖတ်တာကြောင့်ဘယ်လိုဖြစ်ရထားလို့ရမရမြေစိတ်ပေါ်ပြီးရင်ဖတ်တာမပေါ်နဲ့လို့ရထားလို့ရလားဖတ်တာပေါ်ပြီးရင်ဝေဒနာမပေါ်နဲ့လို့ရထားလို့ရလားမရသေးတဲ့သူကမဖြစ်နေပေါ်လာမှာဒီတော့မြေစိတ်လို့ပြောပြီးမယ်ဝိညာဏနာယောသလာရဏဖတ်တာဝေဒနာသူကလည်းခန္ဓာဘယ်နှပါလဲအဘိဓမ္မာနည်းနဲ့ပြောလဲ၅ပါးပဲသုတ္တန်နည်းနဲ့ပြောလဲ၅ပါးပဲဟုတ်တယ်မလားအဲ့ဒီ၅ပါးဖြစ်တာအဲ့ဒီ၅ပါးဖြစ်လာတဲ့အခါကျတော့အဲ့ဒီ၅ပါးကိုခြေခံထားပြီးတော့အဝိဇ္ဇာကိုဘယ်လိုတတ်မလဲမူလနဲ့ဗျာနည်းနဲ့သာသနာပြပုံကိုပြောတော့မှာလေမူလနဲ့ဗျာနည်းနဲ့သာသနာပြကိုပြပုံကိုပြောတော့မယ်ဆိုတော့ဒီဝိဇ္ဇာနဲ့ဒီနနာမတတ်ဘဲနဲ့သာသနာပြပါဟောဒီမှာခန္ဓာ၅ပါးညာထားပြီးပြီအဲ့ဒီခန္ဓာ၅ပါးဖြစ်ပုံကိုလည်းသုတ္တန်ဤပြိမာဏီပြောပြီးပြီဟုတ်တယ်မလားအဲ့ဒါတော့ပြောပြီးတဲ့အခါကျတော့ဒီခန္ဓာ၅ပါးကနေပြီးတော့အဝိဇ္ဇာဘယ်လိုတတ်မလဲတဏှာဘယ်လိုတတ်ခန္ဓာ၅ပါးကိုခန္ဓာ၅ပါးကိုရှုခန္ဓာ၅ပါးကိုရှုဆိုပေမဲ့လို့လည်းပဲမြေစိတ်ပေါ်တဲ့မြေစိတ်ခန္ဓာရှုဒီလိုပြောမှာပေါ့ဟုတ်တယ်မလားကြားစိတ်ပေါ်တဲ့ကြားစိတ်ခန္ဓာရှုနာစိတ်ပေါ်တဲ့သတိခန္ဓာရှုစသည်ပေါ်ရဲစသည်ခန္ဓာရှုယန္တာကောင်းစိတ်ပေါ်ရင်ယန္တာကောင်းစိတ်ခန္ဓာရှုတွေးတော်စိတ်ပေါ်ရင်နာရင်နာရသည်ဘာတော့ဖောပြန်တာကသိတာကဖောပြန်တာလေးကိုအာယုံပြုရင်ဖောပြန်တဲ့ရုပ်ကိုရှုဟုတ်တယ်မလားနာတဲ့သဘောလေးဒီရုပ်ရဲ့ဖောပြန်မှုတို့ကြနာလာတယ်တို့ကြကျင်လာတယ်တို့ကြကြိုက်လာတယ်ယော့လာတယ်တို့လာတယ်အော်မမြဲပါလားဒါလေးကယုတ်ကလေးပဲယုတ်သည်မမြဲတဲ့သဘောလေးပါလားဒီလိုကိုသူ့ကိုသိတာကဘယ်လိုကသည်နန္ဒရာကစိတ်ပါတယ်ဝေဒနာပါတယ်နော်အဲ့ဒီတရားလေးကိုရှုလိုက်တဲ့အခါကျတော့သူတို့ကလည်းပုဂ္ဂိုလ်တ attva ငါလားနန္ဒရာလေးလားနန္ဒရာဖြစ်ဖြစ်ဘာဖြစ်တာတော့ဖြစ်ဖြစ်ဘာသစ္စာယောက်လို့သိသွားပြီနာလို့သိသွားပြီဖြစ်သဘောလို့သိသွားပြီပြက်သဘောလို့သိသွားပြီဒုက္ခသစ္စာလို့သိသွားပြီဆိုကြဲကိုကအဝိဇ္ဇာကိလေသာဆင်သွားတာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒီယောက်နာကိုယောက်နာမှသိသွားပြီဆိုရင်တက္ကရာတိမစင်မလားစင်လားဒီနေရာမှာမူလနဲ့ဗျာနည်းနဲ့သန္တရာပြတ်ပုံပြောတဲ့နေရာမှာဒိဋ္ဌိမထဲတော့နဲ့ထဲစရာမလိုတော့တဏှာနဲ့အဝိဇ္ဇာပဲပြောရမှာပေါ့ဟုတ်တယ်မလားအဲ့တော့သူ့ကိုသိသွားသည်တဲ့အဝိဇ္ဇာကိလေသာဆင်းနေ။အော်သူဒီဖြစ်တယ်ဖြစ်ပြီးတော့ပြတယ်ဖြစ်ပြဘာသိစာ။ကိုကသူ့ကိုကောင်းမလားလို့ကြည့်နေတယ်သူကပြတ်သွားပြီ။သူလည်းဖြစ်လာတယ်ဖြစ်လာတာကိုကသဘောကျလို့ကြည့်လိုက်တယ်သူမရှိတော့ဘူး။ဒါလည်းမဟုတ်လား။သဘောကျလို့ကြည့်လိုက်တယ်သူမရှိတော့ဘူး။အော်သူဖြစ်လာတာအစင်များပြင်မလားလို့ကြည့်လိုက်တယ်သူကမရှိတော့ဘူး။ကြားတော့ဘာဖြစ်တော့စိတ်ပြက်လာ။ဘာဖြစ်လို့စိတ်ပြက်တော့ပြက်ပြက်ပြက်ပြက်သွားတတ်တဲ့သဘောမလို့ပြက်တတ်တဲ့အပြည့်နာစာရှိလို့စိတ်ပြက်တာစိတ်ပြက်သွားသည်သွားပြီဆိုတဲ့ကောကသူ့ကိုတာယာတတ်မဲ့နှိမ့်တတ်တဲ့တဏှာရှိအောင်မလား ေကနေပကံကလေးတစ်လုံးဝဲလာတယ်အယုတ်ကလေးတစ်ခုဝဲလာတယ်ဘာဖြစ်လို့ဝဲလာတယ်လဲသဘောကျလို့ဝဲလာတာအိမ်ရောက်တော့ကျတဲ့တော့ပကံကကွဲနေတယ်ကြိုက်လားမကြိုက်တော့သဘောကျတဲ့တဏ္ဍာလေးမกินမလာกินတော့ဘယ်ချိန်အထိသဘောကျနေတယ်လဲအကောင်းလို့မြင်တဲ့အချိန်အထိအပြစ်မမြင်တဲ့အချိန်အထိဘယ်ချိန်မှသဘောမကျတော့ဘူးလဲအပြစ်မြင်တဲ့အချိန်မှသဘောမကျတော့ဘူးဒီလိုမဟုတ်လားဘယ်ချိန်မှတဏ္ဍာกินသွားတယ်လဲအပြစ်မြင်တဲ့အချိန်မှတဏ္ဍာกินသွားပြီအပြစ်ကဘာအပြစ်တော့ပညာအပြစ်ကိုပြောတာမဟုတ်ဘူးဒီအခုပရမတ်အပြစ်ဘာအပြစ်တော့အနိစ္စအပြစ်ဒုက္ခအပြစ်အနတ္တအပြစ်ဒီလိုမဟုတ်လားအဲ့ဒီအပြစ်ကိုမြင်လိုက်တဲ့အချိန်မှာဘာကိလေသာဆင်းသွားလဲတဏ္ဍာကိလေသာဆင်းသွားတယ်အဝိဇ္ဇာဆင်းတယ်ဆိုရင်အဝိဇ္ဇာချုပ်တော့သင်္ခါရချုပ်တယ်သင်္ခါရချုပ်တော့ခန္ဓာငါးပါးမရဘူးတဏ္ဍာအပြစ်ကိုပြောမယ်ဆိုရင်တဏ္ဍာချုပ်တော့ဥပါဒါချုပ်တယ်ဥပါဒါချုပ်တော့ကမ္မဘဝချုပ်တယ်ကမ္မဘဝချုပ်တဲ့အတွက်ဇာတိသရမရဏမဖြစ်တော့ဒုက္ခသစ္စာချုပ်သွားတယ်ဒါသန္တရာရပ်သွားတာပေါ့ဟုတ်တယ်မဟုတ်လားဒါမူလတရားနည်းနဲ့သန္တရာဖြစ်လဲပုံမူလတရားနည်းနဲ့သန္တရာရပ်ပုံဒီအခြေခံကိုသိသွားလို့ရှိရင်အခုနသစ္စာနှုတ်ခြေခံသိသွားလို့ရှိရင်လာခြင်းသမျှလာဝတ်သုံးပါနည်းနဲ့ဝတ်သုံးပါနည်းနဲ့သန္တရာလဲပုံပြောမလားရပ်ပုံပြောမလားနော်သုံးပါစာနည်းနဲ့သန္တရာလဲပုံပြောမလားရပ်ပုံပြောမလားအလေးကိုလွှာနည်းနဲ့သန္တရာလဲပုံပြောမလားရပ်ပုံပြောမလားပြောချင်တာပြောရမှာပေါ့နော်သာသနာလေးဘုံကိုပြောရင်ကိရိတာဝုတ်ကိုရှည်ရမ်းတယ်သာသနာပြဘုံကိုပြောရင်မက်ခင်ကိုရှည်ရမ်းတယ်နော်မက်ခင်ရဲ့ခန္ဓာကိုပြောဟုတ်တယ်မဟုတ်လားမက်ခင်ရဲ့ခန္ဓာကိုပြောသာသနာလေးဘုံကိုပြောမယ်ဆိုလို့ရှိရင်ကိရိတာနဲ့ကံကိုပြောနော်ကိရိတာနဲ့ကံကိုပြောအဲ့ဒါဆိုလို့ရှိရင်ကိုလိုချင်တဲ့ပုံဝင်သွားတာပဲဟုတ်ပြီအားလုံးချုပ်ကြည့်လိုက်တဲ့အခါကျတော့မူလဗဒအတ္တဗဒတွေပါလေရှစ်တွယ်ရှစ်တွယ်နီးနဲ့သန္တရာလဲဘုံကိုသဘောပေါက်အောင်လှုပ်ထားပါရှစ်တွယ်နီးနဲ့သန္တရာပြတ်ဘုံကိုသဘောပေါက်အောင်လှုပ်ထားပါအဲ့ဒါဆိုရင်ပရိစ္ဆေသမုပ္ပါဒ်နီးမှာတိမိခေါမိဒေါတာရှိပြီးတော့ကိုလိုချင်တဲ့နေရာကနေဆွဲပြီးတော့ပြောနေဟောနိုင်ပါလိမ့်မယ်ဟုတ်လားတဲကောင်းပြီနိုင်စီလို့ဒါတွေကိုတော့ကြအောင်ဆို